Welcome to the Voice of America in Burmese.
Mingla minute ki ma shin Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမှုဝေပါအခုနှစ်ဖက်နိုင်ငံတကာသတင်းတွေကိုမက်ခွာညူနဲ့အတူတင်ပြပေးမှာပါခင်ဗျာစီဝင်စားစရာကောင်းတဲ့သတင်းတွေကတော့ American ပြည်အောင်စု Louisiana ပြည်နယ်မှာမျက်နှာဖုံးစုတနတ်သမားကပြစ်ခတ်တဲ့အတွက်ကြောင့်ရဲ3ဦးတည်ဆုံသွားခဲ့ပါတယ်တူရကီကအာဏာသိမ်းမှုမှာ American ပါဝင်နေတယ်လို့ပြောဆိုနေမှုကိုနိုင်ငံသားရေးဝန်ကြီး John Kerry ကညင်းဆိုလိုက်ပါတယ် American ပြည်အောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးတည်တံ့ခံမြဲမှုဟာတူရကီနိုင်ငံမှာအာဏာသိမ်းမှုဖြစ်ခဲ့တဲ့အပေါ်တူရကီအစိုးရကဘလူးကန်တွေဖြည့်ရှင်းတယ်လဲဆိုပြီးတဲ့အပေါ်မှာမူတည်နေတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားအောင်ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်မော်လမြိုင်နဲ့ Four Wing မြို့နှစ်မြို့ကိုချစ်ချည်ရင်းနှီးမှုမြို့တော်အဆင့်ရောက်ဖို့တာဝန်ရှိသူတွေဘယ်လိုကြိုးပမ်းနေကြပါသလဲ
Now we had a wonderful hour and a half interview meeting with the
ဒါကတော့ American ဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ Four Wing မြို့ရဲ့ Sister Cities ဥက္ကဋ္ဌက VOE ကိုပြောတာပါအပြည့်အစုံကိုတော့သတင်းအစီအစဉ်အပြည့်မှာနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးနဲ့ကုသံရောင်းဝယ်ရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ဖို့ရှိတယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မက်ခွာညိုတို့ကကြောပြပါအောင်ရှင
်အမေရိကန်ပြည်အောင်စုလူးစီယန်းနာပြည်နယ်ဘက်တန်ရုခ်မြို့မှာတနင်္ဂနွေနေ့ကမျက်နှာဖုံးစုတနတ်သမားကမောင်းပြန်တနတ်နဲ့ပြစ်ခတ်တဲ့အတွက်ရဲရရှိ3ဦးတေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သမ္မတဘရက်အိုဘားမားကပြစ်တင်ရှုံချလိုက်ပြီးဒီလိုဖြစ်မျိုးတွေမကြာခဏဖြစ်ပွားနေတယ်လို့ရုပ်သံကနေတဆင့်ပြောကြားလိုက်ပါတယ်ဒါတွေဟာနိုင်ငံဝန်ထမ်းတွေအပေါ်တရားဥပဒေစိုးမိုးမှုအပေါ်အရက်ဖက်လူမှုအတိုင်းဝိုင်းအပေါ်သူရဲဘော်ကြောင့်နဲ့တိုက်ခိုက်မှုတရားဖြစ်တယ်လို့လည်းပြောလိုက်တယ်လို့နောက်ဆုံးဖြစ်ပွားတဲ့အကြမ်းဖက်မှုနောက်ပိုင်းမှာသဘောထားကွဲလွဲစေတဲ့အပြောဆိုတွေကိုရှောင်ကျဉ်ကြဖို့တမရကတိုက်တွန်းလိုက်ပါတယ်။အစောပိုင်းထွက်လာတဲ့သတင်းတွေကတော့မတိကျသေးပေမဲ့တနတ်သမားတဦးတေဆုံးပြီးတော့၄ဦးမြောက်ရဲရရှိဟာလဲစိုးရင်ရတဲ့အနေအထားမှာရှိနေတာကြောင့်ဒီတာတွင်ဆေးရုံကိုပို့ထားရတယ်လို့အာနာဘိုင်တွေကပြောပါတယ်။တနတ်နဲ့ပြစ်ခတ်သူဟာတဦးထက်ပိုနိုင်တယ်လို့ဆိုပေမဲ့စုံစမ်းစစ်ဆေးသူတွေကပြစ်ခတ်သူတဦးတည်းဖြစ်နိုင်ကြောင်းနောက်ပိုင်းမှာရဲမှူးကြီး Mike Edmondson ကသတင်းတောက်တွေကိုပြောပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေနဲ့ဒဏ်ရာရမှုတွေပျောက်ကင်းအောင်လှုပ်ဆောင်ဖို့ညီညွတ်ဖို့လိုအပ်နေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာဟာပြောမပြနိုင်အောင်ဆိုးဝါးပြီးတော့တရားနည်းလမ်းမကျတဲ့လုပ်ရဖြစ်တယ်လို့ Louisiana ပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကပြောပါတယ်။ Baton Rouge ရဲဌာနချုပ်နဲ့2ကီလိုမီတာလောက်အကွာအဝေးမှာအခင်းဖြစ်တဲ့နေရာတစ်ဝိုက်မှာတော့ကောင်းကင်မှာရဟယင်တွေဝဲပြန်နေတယ်လို့ဆိုပါတယ်မနေ့9နိုင်ကဖြစ်သွားတဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့9နိုင်လောက်ကြာတဲ့အထိရဲရရှိတွေကိုအခုလိုပြစ်ခတ်မှုဟာရဲကတားဆီးတဲ့အချိန်ဖြစ်လာတာလားဓမ္မမို့ရင်ရဲတပ်ဖွဲ့ဝင်တွေတမင်ပြစ်မှတ်ထားတိုက်ခိုက်ထားတာဆိုတာကိုရဲတပ်ဖွဲ့ကထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး Baton Rouge ဟာဇူလိုင်လ9ရက်နေ့ကရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်African American လို့ခေါ်တဲ့လူမဲ Elton Starling တည်ဆုံးခဲ့တာကြောင့်ဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့မျိုးလေးဖြစ်ပါလေခင်ဗျာ
။ American နိုင်ငံသားရေးဝန်ကြီး John Kerry ကတူရကီနိုင်ငံမှာတောက်ကြနေကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုမှာ American ပါဝင်ပတ်သက်တဲ့ဆိုတဲ့ပြောဆိုချက်ကိုညင်းလိုက်ပြီးဒီလိုဆွတ်ဆွဲချက်ဟာတိတ်ကိုတာယုံဝင်မဲ့ရကြတယ်လို့ကျွန်တော်တို့ယူဆကြောင်းစသဖြင့် CNN သတင်းဌာနကိုတနင်္ဂနွေနေ့ကပြောသွားပါတယ်။တူရကီသမ္မတအာဒိုဂန်ကအမေရိကန်ပြည်ထောင်စုမှာလက်ရှိနေထိုင်နေတဲ့တူရကီဘာသာရေးခေါင်းဆောင်ဂူလန်ဟာဒီအာဏာသိမ်းမှုကိုစီစဉ်သူလို့ဆွဆွဲလိုက်ပြီးတော့သူ့ကိုနေရာရင်းပြန်လွှဲပေးဖို့တောင်းဆိုခဲ့ပါတယ်။မစ္စတာအာဒိုဝန်ကတူရကီနိုင်ငံကိုပြိုကွဲအောင်နောက်ွယ်ကကြိုကင်တဲ့သူတွေဟာရေပုံရအဖြစ်နောက်နိုင်ငံတွေလို့အကြိမ်များစွာပြောနေပေမဲ့အထူးသဖြင့်ကတော့အမေရိကန်ကိုယိညွန့်ပြောဆိုနေကြတာလည်းဖြစ်ပါတယ်။စနေနေ့ကလည်းအလုသမာဝန်ကြီးဆူလေမန်ဆော်လူးကတူရကီနိုင်ငံမှာအာဏာသိမ်းမှုဖြစ်အောင်အမေရိကန်ကနောက်ွယ်ကကြိုကင်နေတယ်လို့ဆွဆွဲခဲ့ပါတယ်။စနေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီဟာတူရကီနိုင်ငံသားရေးဝန်ကြီးကိုဖုန်းနဲ့စကားပြောခဲ့တာမှာတော့တူရကီကအထမမြောက်တဲ့အာဏာသိမ်းမှုမှာအမေရိကန်ပတ်သက်တယ်ဆိုတဲ့စောင်းမြောင်းပြောဆိုမှုတွေဟာလုံးဝမှားယွင်းကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စရာဖြစ်ကြောင်းပြောဆိုခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဝန်ကြီးကယ်ရီကအမေရိကန်ပြည်ထောင်စုဟာဗ အတူအတွက်မှခိုအောင်စရာနေရာမဟုတ်တဲ့အကြောင်းပြောကြားရင်းတူရကီအစိုးရကဂူလန်ကိုပြန်ပို့ပေးဖို့တရားဝင်ပြောကြားခဲ့တာမျိုးမရှိကြောင်းနဲ့နိုင်ငံသားရေးဝန်ကြီးကိုလည်းတရားဝင်တောင်းဆိုဖို့ပြော CNN ကိုပြောခဲ့ပါတယ်ဂူလန်ကလည်းမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်ွယ်မှာသူပါဝင်ကြောင်းဆွဆွဲချက်ကိုရောဘသူမှတာဝန်ရှိကြောင်းမှတ်ချက်ပေးဖို့ကိုပါညှင်းဆိုခဲ့ပါတယ
်အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးရရှိတည်တံ့ခိုင်မြဲမှုဟာတူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကြိုးစားခဲ့တာကိုတူရကီအစိုးရကဘလို့ကင်တွေဖြည့်ရှင်းတယ်လဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့အမေရိကန်နိုင်ငံသားရေးမူဝါဒရေးရာကြွမ်းကျင်သူတချို့ကပြောပါတယ်နေတိုမြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတနင်္ဂနွေဖြစ်တဲ့တူရကီနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်တန်ဖိုးရှိတဲ့မဟာမိတ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့တူရကီအစိုးရအနေနဲ့ဒီမိုကရေစီအရေးတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုနောက်ကျောင်းပြန်လှည့်သွားခဲ့မယ်ဆိုရင်ဒေတာရင်းတည်ငြိမ်စေရေးအတွက်နှစ်ဖက်အပြန်လှန်အာကူအာဓာပြုနေရပေမဲ့လေအပြန်လှန်သဘောထားကွဲပြားမှုတွေမယုံကြည်မှုတွေအပြန်လှန်ဆွဆွဲပြောဆိုမှုတွေဖြစ်ပေါ်နေတဲ့အနောက်နိုင်ငံတွေရဲ့စံတန်ဖိုးတွေနဲ့တူညီမှုအနည်းငယ်သာရှိတော့တဲ့ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးလိုဖြစ်သွားလိမ့်မယ်လို့ American Enterprise Institute ကမိုက်ကယ်ရူဘင်းကပြောဆိုပါတယ်။အာနာတိမ့်ဖို့ကြံစည်မှုမအောင်မမြင်ဖြစ်သွားခဲ့ရပြီးတဲ့နောက်တူရကီတမရရာစစ်တာယစ်အဒူဘန်အနေနဲ့အာနာကိုပုံမတင်းတင်းကြပ်ကြပ်ဆုတ်ကင်လာလိမ့်မယ်။စစ်တပ်အတွင်းဖြုတ်ထုတ်တန့်စင်မှုတွေပြုလုပ်ပြီးတော့တိုင်းပြည်အတွင်းဒီမိုကရေစီဖြစ်စဉ်ကိုပုံမထိန်းချုပ်မှုတွေပြုလုပ်လာလိမ့်မယ်ဆိုပြီးတော့စောင့်ကြည့်လေ့လာသူတွေတော်တော်များများကစိုးရိမ်နေကြပါတယ်။တမရအဒူဘန်ရဲ့အုပ်ချုပ်မှုပုံစံဟာအာနာရှင်ဆံမင်းမဲ့နိုင်ငံတကာအဖွဲ့အစည်းအများစုကတော့အာနာသိမ်းမှုကြံစည်မှုအပေါ်ဝေဖန်ပြစ်တင်ခဲ့ကြပြီးတူရကီနိုင်ငံရဲ့ဒီမိုကရေစီလူ့ဘောင်အဖွဲ့အစည်းကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုပေါ်အကြောင်းပြုပြီးတော့သမ္မတအာဒူဝါအနေနဲ့နောက်ဆက်တွဲဖြိုခွင်းမှုတွေပြုလုပ်ခဲ့မယ်ဆိုရင်ဒီစာနာစိတ်တွေပျောက်ပြက်သွားလိမ့်မယ်လို့လည်းပြောကြပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံနီးစ်မြို့မှာလူပေါင်း300နီးပါးကိုထရက်ကနဲ့ဝင်တိုက်ခဲ့သူမိုဟာမက်ဘိုလဲဟာသူ့ရဲ့ဇနီးဟောင်းကိုပြန်လွှတ်ပေးလိုက်ပေမဲ့ဒီနောက်ထပ်6ဦးကိုတော့စစ်ဆေးနေဆဲဖြစ်ပါတယ်။လူပေါင်း84ယောက်သေဆုံးအောင်ထရက်ကနဲ့တိုက်ခိုက်ပြီးနောက်နာရီအတော်ကြာမှာဘော့ကလဲရဲ့ဇနီးဟောင်းကိုတောက်ကြနေကဖမ်းဆီးစစ်ဆေးခဲ့တာပါ။သူ့ရဲ့ရှင်နေကဘော့ကလဲကကိုတိလက်ရောက်နှိပ်စက်ခဲ့တဲ့အတွက်သူ့ကိုနေငါနေမောင်းထုတ်ပြီးခဲ့ခြင်းကစားလို့သူ့အမှုတွေနဲ့ဘာဆက်သွဲမှာမရှိတော့တဲ့အကြောင်းပြင်သစ်ရုပ်သံမှာပြောကြားခဲ့ပါတယ်။ဘော့လဲဟာတိုက်ခိုက်မှုမစခင်18မိနစ်လောက်မှနောက်ထပ်လက်နက်တွေပို့သေးလာဖို့အဲ့ဒီထဲက၅မျိုးကို C ကိုယူလာပေးဖို့ဆိုပြီးတစုံတယောက်စီကို text message ပို့ခဲ့ကြောင်းအာဏာပိုင်တွေကယူဆထားပါတယ်။ C ဆိုတာဘာကိုရည်ညွှန်းထားတယ်ဆိုတာကတော့အခုထိကွဲကွဲပြားပြားမသိရသေးပါဘူး။အခုစစ်ဆေးခံရသူ6ဦးဟာချုပ်ခန်းထဲမှာပဲရှိနေဆဲဖြစ်ပြီးအဲ့ဒီ text message ကိုလက်ခံရရှိသူအမျိုးသား2ဦးအမျိုးသမီး2ဦးကတော့တနင်္ဂနွေနေ့ကမှဖမ်းဆီးလိုက်တာဖြစ်ပါတယ်ရှင်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတင်လာနေမယ်နဲ့ခင်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ဗိုလ်ချုပ်ကြီးအယ်ဘန်လဦးဆောင်တဲ့အပြည့်ရလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေပထမဦးဆုံးကျင်းဖြစ်မနေ့ကရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်နဲ့ UNFC ခေါင်းဆောင်တွေကြားပထမဦးဆုံးတွေ့ဆုံတာဖြစ်ပြီးတော့ခုဦးရဲခေါင်းဆောင်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ခဲ့တာပါ။အောက်ကလကုံမှာကျင်းပနိုင်ခြင်းရှိတဲ့27ရာစုပင်လုံညီလာခံအတွက်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေအတီးတီးကပဲပေါင်းစုံကနေကြိုတင်ပင်ဆင်တဲ့အနေနဲ့အခုလိုတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ရန်ကုန်မြို့ကအမျိုးသားပြန်လည်ရင်ကြားစီရေးနဲ့ညီညာရေးဘူဌာနမှပြုလုပ်တဲ့တွေ့ဆုံပွဲမှာ27ရာစုပင်လုံညီလာခံမှဘသူပေါ်ပေါ်လေးပါဝင်မယ်ဆိုတာနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်တွေရပ်တန့်ရင်ကိစ္စကိုအဓိကထားပြီးတော့ဆွေးနွေးကြရတယ်လို့ဆိုပါတယ်။စီပရိပခါမှာပါဝင်ပတ်သက်နေသူအားလုံးနဲ့စစ်မှန်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကိုတ мян တဲ့ကြီးညာနိုင်မှုအတွက်မျှော်လင့်တဲ့အကြောင်းလဲဆွေးနွေးပွဲပြီးမှ UNFC ဘက်ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံးညီလာခံဆိုတဲ့အမည်နဲ့အညီအခုလိုတွဲဆုံမှုကနေတိုင်းရင်းသားတွေအားလုံးလူလားတဲ့ Federal ပြည်တော်စုတည်ဆောက်နိုင်ရေးအတွက်အခြေခံဘုံသဘောတူညီချက်အလားအလာကောင်းနေပေါ်ထွက်လာဖို့ယုံကြည်တဲ့အကြောင်းငင်းဖောင်ဒေးရှင်းမူဝါဒရေးရာနဲ့မဟာဗျူဟာလက်ထောက်ဒါရိုက်တာဒေါ်နန်းရော်ကပြောပါတယ် 21ရာစုပင်လုံးကြီးလာကန်အတွင်းတိုင်းသားလက်နက်ကင်အဖွဲ့ရဲ့အခြေခံဘုံသဘောထားယက်တီချက်တွေရနိုင်မှုအတွက်လာမယ့်ဇူလိုင်လ26ရက်နေ့ကချင်ပြည်နယ်မန်ဂျာယံမှာလည်းတိုင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့တွေအားလုံးမျက်နှာစုံညီစည်းဝေးကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။အိန္ဒိယအာဏာပိုင်တွေဟာခွဲတက်ရေးဝါဒီခေါင်းဆောင်တယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ဒဏ်ခဲ့တဲ့အတွက်ပြင်းထန်တဲ့စန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်တင်းမာမှုတွေဆက်ပြီးတော့မဖြစ်လာဖို့ရည်ရွယ်ပြီးစနေနေ့ကကက်ရှမီယာသတင်းစာတိုက်ကိုဝင်သိမ်းပြီးရုတ်တံလိုင်းတွေကိုလည်းပိတ်ခဲ့ပါတယ်။ဆွီဒင်နိုင်ငံသားဂေါက်သီးသမားဟင်ဒရစ်စတန်ဆာဟာBritish Open လို့ခေါ်တဲ့ The Open Champion ဂေါက်သီးပြိုင်ပွဲမှာအနိုင်ရသွားပါတယ်ရှင်။
တနင်္လာနေ့နဲ့ခင်တဲ့အစီအစဉ်ကိုဥဆက်မိုးဝင်နဲ့မခွာညူတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာသတင်းလွှာတပုတ်ကိုကြားမှာပါ။ Four Way နဲ့မော်လမြိုင်မြို့နှစ်မြို့ကို Sister Cities ခေါ်ချစ်ကြည်ရင်းနှီးမှုမြို့တော်အဆင့်ရောက်ဖို့ American ဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်း Four Way မြို့ Sister City ဖြစ်မြောက်ရေးတာဝန်ရှိသူတွေက VOE ကိုပြောပါရယ်။American ပြည်ထောင်စု Indiana ပြည်နယ်မှာမြန်မာဒုက္ခသည်တောင်းနဲ့ချီအခြေချနေထိုင်တဲ့ Four Way မြို့နဲ့မြန်မာနိုင်ငံမွန်ပြည်နယ်မြို့တော်မော်လမြိုင်မြို့တို့ကို Sister City ဖြစ်မြောက်ရေးနှစ်နဲ့ချီကြိုးပမ်းလာရမှာ2016ခုနှစ် February လမှာတော့ Friendship ခေါ်တဲ့မိဖက်အဆင့်ဖြစ်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာပါအခုနောက်တစ်ဆင့် Sister Cities ဖြစ်ဖို့အတွက် American ပြည်ထောင်စုဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မျိုးထွန်းနဲ့ပြည်ခဲ့တဲ့စနေနေ့က Washington DC မှာတွေ့ဆုံဆွေးနွေးခဲ့ကြောင်း Four Way မြို့ရဲ့ International Sister Cities ဥက္ကဋ္ဌ Dorothy Kitika က VOA ကိုခုလိုပြောပါတယ
် Now we had a wonderful hour and a half interview meeting with the Myanmar ambassador
နောက်လာဆိုရင်ကနေဒါနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဖြစ်တာဝန်လွှဲပြောင်းပေးအပ်ခံရမယ်လက်ရှိအမေရိကန်ဆိုင်ရာမြန်မာတမတ်ကြီးနဲ့အချိန်တနာရီခွဲကြာအောင်ကျမတို့ဆွေးနွေးပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့3နှစ်တုန်းကပထမဆုံးအချိန်တွေ့ဆုံတဲ့ပွဲတော်ကတော့သူကပဲ Sister Cities အဖြစ်မော်လမြိုင်အပြင်ဘကိုးကိုပါထည့်သွင်းစဉ်းစားဖို့အကြံပေးခဲ့ပါတယ်ဒါကြောင့်ကျမတို့ဘကိုးမျိုးကိုသွားပြီးတော့လေ့လာခဲ့ကြပါသေးတယ်ဒါပေမဲ့ Four Way ကမြန်မာတွေရဲ့စန္ဒမဲအရာမော်လမြိုင်မျိုးကိုပဲရွေးချယ်ခဲ့ကြတာပါအစိုးရအချင်းချင်းမဟုတ်ဘဲပြည်သူအချင်းချင်းဘလို့အကျိုးပြုဆောင်ရွက်မလဲဆိုတဲ့ရည်ရွယ်ချက်နဲ့ Sister Cities ဖြစ်မြောက်ရေးကျမတို့ကြိုးပမ်းဆောင်ရွက်နေပါတယ်ရှင်
Washington DC မှာဇူလိုင်လ13ရက်နေ့ကနေ16ရက်နေ့အထိကျင်းပတဲ့နိုင်ငံတကာ Sister Cities အနှစ်60ပြည့်အခမ်းအနားတက်ရောက်လာတဲ့ Four Way မြို့ရဲ့နိုင်ငံတကာ Sister Cities အဖွဲ့ဟာ Washington DC မြို့တော်မှာရှိတဲ့မြန်မာတန်ယုံမှာတွားရောက်တွေ့ဆုံဆွေးနွေးခဲ့တာပါဒီတွေ့ဆုံပွဲမှာမြန်မာတပ်မတ်ကြီးနဲ့တာဝန်ရှိသူတွေဘက်ကလည်းအကြံဉာဏ်တွေပေးခဲ့တာနဲ့ပတ်သက်လို့ Four Way နဲ့မော်လမြိုင် Sister Cities ဖြစ်မြောက်ရေးဥက္ကဋ္ဌဒေါ်မင်းမင်းထွေးငယ်က VOA ကိုအခုလိုပြောပါတယ
်။ဒီတန်ယုံကတာဝန်ရှိတဲ့သူတွေအားလုံးကတော့ဆိုပြီးသူတို့ welcome ဖြစ်တယ်ဒီ house ဆက်ပြီးတော့လောက်သွားဖို့လည်းအားပေးတယ်အကြံဉာဏ်တွေလည်းပြုတယ်အဓိကတော့သူတို့နှစ်နိုင်ငံကုလဆက်ဆံတဲ့နေရာမှာသူတို့စင်ပြောင်းသူတို့ကလုပ်နေတဲ့နေရာတွေchampion နိုင်ငံဟာလည်းသူတို့ပြည့်ခဲ့ပါတ
ယ်လက်ရှိ friendship လို့ခေါ်တဲ့မိဖက်အဆင့်မှာလည်းမကြခင်အနာဂတ်ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအကူအညီတွေပေးနိုင်ရေးအစီအစဉ်တွေရှိနေကြောင်း Dorothy Kataka ကအခုလိုပြောပါတယ
် We're hoping to now some teachers to teach English there
လာမယ့်တနင်္လာနေ့အတွင်းဒီကဆရာမတွေကနေမော်လမြိုင်ကိုသွားပြီးအင်္ဂလိပ်စာသင်ကြားပေးနိုင်မယ်လို့ကျမတို့ကမျှော်လင့်ထားပါတယ်။ကျမတို့မော်လမြိုင်မသွားခင်အမေရိကန်လုပ်ငန်းရှင်တွေနဲ့အရင်တွေ့ပြီးတော့အဲ့ဒီမှာရင်းနှီးမြှုပ်နှံဖို့အဆက်အသွယ်တွေရရှိနိုင်ရေးဆွေးနွေးခဲ့ကြပါတယ်။အခုဆိုရင် Franklin Electric Company ဟာမော်လမြိုင်မှာရှိနေတဲ့စီးပွားရေးလုပ်ငန်းတချို့နဲ့ချိတ်ဆက်မိနေပါပြီ။နောက်ပိုင်းမှာလည်းမော်လမြိုင်မြို့ကတက္ကသိုလ်နဲ့အထက်တန်းကျောင်းတွေကိုသွားပြီးတော့ပညာသင်ကြားပေးမယ့်အစီအစဉ်မျိုးတွေနောက်ဆေးရုံမှာရေတန့်စင်ကိရိယာတက်ဆင်ပေးဖို့စတာတွေကူညီဆောင်ရွက်ပေးနိုင်ဖို့အတွက်အစီအစဉ်နေပါတယ်
။ Sister Cities ဖြစ်မြောက်ရေးအဓိကလိုအပ်ချက်တွေကိုတော့ဒေါ်မင်းမင်းထွေးငယ်ကအခုလိုပြောပါတယ
်။သူတို့ဒီအလုပ်တွေကဒီ citizen to citizen ရင်းနှီးလဲလှယ်မှုတွေကဆိုလို့ရှိရင် point out လုပ်တဲ့ citizen volunteer လုပ်တဲ့ citizen ပညာရေးလူမှုရေးစီဝါရေးဝင်ကြီးမှုကားတွေလဲလှယ်ကြတာဆိုတော့ဒီအပေါ်မှာပြန်ရမှတူပြောက်တဲ့လုပ်လို့မရဘူး။ဘာသာနိုင်ငံလုံးနဲ့ပူးပေါင်းပြီးလုပ်ရတာမျိုးဖြစ်တယ်။တကယ်ပဲနိုင်ငံရဲ့အကျိုးဝင်ကြီးမှုကိုလဲလှယ်ခြင်းနဲ့အကျိုးရှိစေခြင်းနဲ့ဆိုလို့ရှိရင်တော့အားလုံးဝိုင်းဝန်းပြီးတော့ပေါ့နော်။ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်။ပြီးတော့နောက်ဒီအလုပ်တွေကတချင်ချင်းမှလည်းအချိန်ပေးရတဲ့အလုပ်တွေဖြစ်တယ်။ ပြန်တဲ့တနင်္ဂနွေနဲ့တနင်္ဂနွေပြီးတော့အပိုစစ်ခုနဲ့တခုဟိုကျွန်တော်တို့နားလည်မှုအရင်းနှီးမှုယုံကြည်မှုတွေတရားပြီးဆောင်ရပါတယ်အဲ့တော့အချင်းပေးရပါတယ်ဒီလိုတဲ့
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီ4 way နဲ့မော်လမြိုင်က friendship အဆင့်ကနေ sister city ဖြစ်ဖို့ဘလို့အဆင့်နေဆောင်ရွက်ဖို့လူနေသေးလဲရှင
်ခုကကျွန်တော်ဘာမှလဲဆိုရအပြောင်းလဲဖြစ်တော့ခုကအစရိုင်းနဲ့ကျွန်တော်ဘာမှကြီးအဆက်လာလဲဆိုရရင်ဆက်ပြီးဆက်သွယ်ဖို့လိုတယ်ပြီးတော့ဒီပကနိုင်ငံကဒီမြို့ဝန်တွေနဲ့တို့ကလည်းလက်မှတ်ဆက်ပြီးတော့ agreement ထပ်လုပ်ဖို့လိုတယ်ကျွန်တော်အဲ့အဆင့်ကိုဆက်ပြီးတော့ကြိုးစားရမှာပေါ့နော်
လက်ရှိ4 way မြို့ရဲ့ sister cities တွေအဖြစ်ဂျပန်ပိုလန်ဂျာမနီနဲ့တရုတ်စတဲ့၅နိုင်ငံမှလည်းရှိနေပါရဲ့ရှင
်ကိုပိုင်ပြတ်ထန်းခွင့်ရဖို့အတွက်လက်နဲ့ဆွဲကန်ပြီးတော်လိုင်းလေးလောရတာဖြစ်တယ်လို့ဒိုင်ယန်နာလက်နက်ကိုင်အဖွဲ့တွေကပြောကြပါတယ်ဒီတော့ကိုပိုင်ပြတ်ထန်းခွင့်ဆိုတာဘာကိုပြောတာပါလဲအနာဂတ်မြန်မာနိုင်ငံတော်ဒီဆောက်ရေးမှာအဲ့ဒီကိုပိုင်ပြတ်ထန်းခွင့်ဟာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါသလဲစသည်အားဖြင့်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုတိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က12923823555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်တော့မှာပါ။မြန်မာနိုင်ငံရဲ့ကုန်သွယ်ရေးနဲ့ပတ်သက်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဒေါက်တာတန်းမြင့်ကိုရန်ကုန် VOA ရုံးခွဲကိုရောက်နေတဲ့ကုသညိုကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒေါက်တာတန်းမြင့်ဝန်ကြီးအခုလို view တွေကိုလက်ခံစကားပြောပြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကအခုဒီအစိုးရတက်လက်တက်လာတဲ့ခါမှာဒီရက်တရာစီမံကိန်းဆိုပြီးတော့တိုင်းနယ်ပြည်နယ်တွေရောဝန်ကြီးဌာနတွေရောတည်တည်လှုပ်တာရှိပါတယ်အဲ့တော့ဒီစီးပွားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနအနေနဲ့ရက်တရာစီမံကိန်းမှာဘယ်ကိစ္စတွေဦးစားပြုပြီးတော့ဆောင်ရွက်သွားဖို့စီစဉ်ထားပါလဲ
ရက်တရာစီမံကိန်းဆိုတာကတော့တကယ်တော့လုပ်တင်လုပ်ထက်တဲ့လုပ်ငန်းတွေကိုပြင်းနေအားလိုက်လုပ်တဲ့သဘောပါပဲအဓိကအဖြစ်တော့အချင်းညိုတွင်းမှာပြည်သူတွေရဲ့ကိုယ်ဝန်ကြီးဌာနလိုက်ပြည်သူတွေရဲ့လိုအပ်ချက်ကိုလူလကူနဲ့အထူးအောင်ဆုံးလုပ်တဲ့လုပ်ငန်းမျိုးကိုဥတည်ပြီးတော့လုပ်တဲ့သဘောပါပဲဝန်ကြီးဌာနတွေကတော့ကျွန်တော်တို့ဝန်ကြီးဌာနကစူပါကူတန်းဆိုအများအပြားတော့ကုန်သွယ်ပွဲစားလုပ်ငန်းရှင်များနဲ့အဓိကဆက်ဆံတဲ့ခါကြတော့ကျွန်တော်တို့ကြီးရဲ့ဒီလုပ်ငန်းဆိုင်ရာဒီပါမရှင်ပေါ့ဗျာကွင်ပြည့်ချက်တွေကိုကျွန်တော်တို့ကပါမရှင်ယူတဲ့လုပ်ငန်းများဖြည့်ဆော့ပေးတာကိုဒါအရင်လုပ်ရတာရှိပါတယ်ဥပမာဆိုရင်တစ်ခါတချို့ဟိုဘက်ကပြည်ရအစိုးရကကြိုင်းခဲ့တဲ့လုပ်ငန်းများကိုဆက်ပြီးလုပ်ရတာလည်းရှိပါတယ်မလုပ်ဖြစ်ဖြစ်လုပ်ရမျိုးတွေရှိပါတယ
်
ဟုတ်ကဲ့ဥမာကျွန်တော်တို့ပြောမယ်ဆိုရင်ပထမရက်တရစတဲ့အနေနဲ့ကျွန်တော်တို့ဒီ public forum သဘောနဲ့ကျွန်တော်နေလုပ်ငန်းရှင်ကြီးများဘုတ်ဝန်သွေးဝင်လုပ်ငန်းများအသေးစားဆွေးမှုလုပ်ငန်းရှင်များတိပို့ဆောင်ရေးသမားများဒီနေကြားဒေတာလုပ်ငန်းရှင်များနဲ့ကျွန်တော်ဒီဆက်တဲ့ဆွေးနွေးပြီးတော့ public forum လုပ်တဲ့အခါကျသူတို့ကဘယ်လိုဟာမျိုးတွေဒီ challenge ပေါ့လေရင်ဆိုင်နေရတယ်ဒါပေါ်မှာဘယ်လိုကြော်လွှမ်းနိုင်မလဲအကြံပြုချက်တို့စပြီးတော့စလုပ်တာဒါရက်တရအဖွင့်ပါပဲနောက်တစ်ခုကကျွန်တော်တို့ဒီဘုံတွေပွဲစားများလုပ်ငန်းရှင်များရဲ့ဒီပုဂ္ဂိုလ်သွင်းကုန်ဆိုင်ရာသတင်းအချက်လက်ကျွန်တော်တို့ဟိုအကြီးဌာနဘာမှပြင်းနေတဲ့ဘယ်လိုမီကဲတော့ဥပဒေနည်းဥပဒေပုံစံများစသည်ကိုလေ့လာလုပ်ရန်အတွက်ဒီအာဆီယံနဲ့ချိတ်ဆက်ပြီးတော့အာဆီယံ trade repository ဆိုတဲ့ website တစ်ခုကိုအမေရိကန်ပြည်တော်စု USA အကူအညီနဲ့ကျွန်တော်လွှင့်တင်ပြီးဖြစ်ပါတယ်အဲ့ဒါကြောင့်ဒီကုန်သွယ်ပွဲများလုပ်ငန်းရှင်ပုဂ္ဂိုလ်သွင်းကုန်သမားများအနေနဲ့မြေကဲသို့ဗမာပြည်ကပစ္စည်းများပို့နိုင်တယ်သွင်းနိုင်တယ်နောက်တစ်ခါမြေကဲသို့တော့ဥပဒေနည်းဥပဒေလုံထုံးနေရှိမယ်နောက်တစ်ခါဒီအာဆီယံနိုင်ငံနဲ့ချိတ်ဆက်ပြီးတော့သူတို့ဟိုဘက်ကနိုင်ငံတွေရဲ့ဒီပုဂ္ဂိုလ်သွင်းကုန်အခြေအနေကိုလည်းလေ့လာနေမောဆက်တခုဒါကျွန်တော်လွှင့်တင်ပြီးဖြစ်ပါတယ်
ညီကြီးလက်ထက်မှာခုနပြောသွားတဲ့အထက်မှာဖြေလျှော့ပေးဖို့ဆိုတဲ့ကိစ္စတွေပါပါတယ်အဲ့တော့ဘယ်လိုကိစ္စမျိုးတွေဘယ်လိုဆက်တာတွေမှာဖြေလျှော့ပေးဖို့စီစဉ်ရှိလဲ
ဖြေချပထမဆုံးဖြေလျှော့ပေးတာကကျွန်တော်တို့ဒီလုပ်ငန်းသုံးရင်ဒီဒါပါမယ်ကျွန်တော်တို့ဝန်ကြီးဌာနကဒီရင်းနဲ့ကားတင်သွင်းမှုဒီကော်မတီနဲ့ကျွန်တော်ကိုယ်တိုင်ဦးဆောင်ပြီးလုပ်ရတဲ့အခါကျတော့ကော်မတီဖွဲ့ထားတော့ပထမဆုံးနဲ့ကျွန်တော်တို့လုပ်ငန်းသုံးရင်များပေါ့ဟိုလက်ထွန်ဆက်စိုက်ပျိုးရေးကိစိုက်ပျိုးရေးအရင်တော့ရေးတဲ့ကနောက်ဒီမြေတုဆက်အတင်းငယ်စသဖြင့်ဒါတွေကိုကျွန်တော်ဟိုတုန်းကတစ်နှစ်မှ လုပ်ငန်းတစ်ခုက10စီးပဲတင်သွင်းခဲ့ပေးထားပါတယ်အဲဒါကျွန်တော်ဒီကျွန်တော်တို့ဆိုတာတက်လာခါကျတော့လုပ်ငန်းသုံးဒီပစ္စည်းများကိုလိုအပ်တဲ့လောက်ဒါကျွန်တော်တို့အခန့်အသတ်မရှိပါဘူးဒါတင်သွင်းခဲ့ပဲပထမဖြေလျှော့ပြီးနောက်တစ်ခါကျွန်တော်တို့ဒီအဲဒီပို့ကုန်နဲ့ပတ်သက်ပြီးတော့ကျွန်တော်အကုန်ပစ္စည်းလေးမျိုးကန့်တတ်ထားတဲ့မြောက်အကုန်ပစ္စည်းလေးမျိုးကိုတတ်နိုင်သမျှဒါဒီပါမစ်ရှင်မလို့ပဲအဲတင်ပို့ခွင့်ပေးထားတယ်အဲနောက်တစ်ခါကျွန်တော်တို့ဒီအဲသွင်းကုန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပါမစ်ရှင်ရောမယ် negative list ခေါ်တာပေါ့ HS code ဆိုတာ code ခေါ်တာပဲဗျအဲတင်သွင်းခွင့်ကိုဒါ W ရဲ့သတ်မှတ်ချက်အတိုင်းဒီlist ဆာဘယ်လောက်ရှိတာပေါ့1000လောက်မှာကျွန်တော် HS ကို6000လောက်ကိုကျွန်တော် shop input ပါမစ်ကိုပယ်ဖြတ်ပေးပါတယ်နောက်ခုတော့4500လောက်ကျန်ပါတယ်အဲ့ဒါလည်းကျွန်တော်တဖြည်းဖြည်းကိုဟိုဒီ free ပါမစ်ရအောင်ကျွန်တော်တို့က shop ပေးတာရှိပါတယ
်နောက်တစ်ခါသွင်းကုန်ပို့ကုန်လုပ်ငန်းကိစ္စတွေပါမြန်မာနိုင်ငံမှာကဒီနိုင်ငံသဘောအရင်းမြစ်တွေနဲ့ပတ်သက်လို့ဒီပို့ကုန်လုပ်နေတာလည်းရှိတဲ့ခါကျတော့ဒီပို့ကုန်နဲ့ပတ်သက်လို့ဘယ်ဟာဦးစားပေးလုပ်သွားမလဲဝန်ကြီးကဝန်ကြီးတက်တန်းကလာမှာစဉ်းစား
အဲပို့ကုန်တော့ကျွန်တော်တို့ဒီအစိုးရတက်လာတဲ့ခါကျတော့ဒီမိုကရေစီနိုင်ငံဆိုတော့ဗျာကျွန်တော်တို့တကားကိုကြည်ကြဲပြန့်ပြန့်နိုင်ငံတော်ဖွင့်ပေးပါတယ်အဲကျွန်တော်ဒီဝန်ကြီးဌာနအနေနဲ့ဟလာအဲကုံသွေးရဲ့ရင်းနှီးမျိုးကိုစသဖြင့်အဲကြည်ကြဲဖွင့်ပေးတယ်နောက်တစ်ခါကျွန်တော်တို့ကကဘာကြီးကလည်းကျွန်တော်တို့ကိုပြန်တကားဖွင့်တယ်သဘောရှိပြီဥမာဆိုရင်ဥရောပနိုင်ငံများကကျွန်တော်တို့ပစ္စည်းများကို GSP ကိုအထူးကွင်ပေးတာအမေရိကန်ပြည်ထောင်စုလည်းဖွင့်ပေးတယ်နောက်တော့တရုတ်ကလည်းပို့လို့ခြင်းနဲ့ထိုင်းကလည်းပို့လို့ခြင်းအိန္ဒိယကလည်းကျွန်တော်တို့ပစ္စည်းများကိုဒလယသူငယ် free tax နဲ့သူတို့ပေးထားတာရှိတယ်ပါအင်ဒိုနီးရှားတွေပဲလည်းစံတန်း5သိန်းတော့လိုခြင်းတယ်သဘောတော့ပို့ကုန်ကတော့ကျွန်တော်တို့ဈေးကွက်အများကြီးအခြေအပြန်3ဆ4ဆ5ဆ6ဆပို့နိုင်တော့ခြင်းအနေသားရှိပါတယ်နောက်ကမူရင်းကျွန်တော်တို့ဒီနေ့ဒီကုဘော်ဒါနဲ့ဆက်ဆက်နေအိန္ဒိယတို့တရုတ်တို့ထိုင်းတို့ရဲ့ဒီကုန်သွယ်မှုလည်းတိုးမြှောင်တစ်ဖက်ကလောရမှာပေါ့ဗျာသို့တော့ကျွန်တော်တို့ကပြဿနာကဘယ်ပစ္စည်းမျိုးကိုကျွန်တော်တို့ကြေပြန့်ပို့နိုင်မလဲဆိုတော့ဒါကတော့ဒီရှိလာပါတယ်ဥမာလို့ဆိုကျွန်တော်တို့ကပို့ကုန်တိုးတက်ဖို့ဆိုရင်ကျွန်တော်တို့ဘက်ကထုတ်လုပ်မှုတိုးတက်ဖို့လိုတယ်ဖြစ်နိုင်တာကတော့လေယာဂန္ဓာနဲ့လက်ဆန်းနဲ့အသေးစားစက်မှုလုပ်ငန်းကပဲဒီပစ္စည်းကိုတိုးချက်ထုတ်လို့ပို့ရမယ်သဘောရှိပါတယ်ရေနံတဘာတန်းငွေတေတော့ကြောက်စင်းဆိုတာကအကန့်အသတ်နဲ့ဖြစ်နေတော့တိတ်တိုးချက်ထုတ်လို့အလားလာနေပါပါတယ်အဲ့တော့ကျွန်တော်တို့ကတော့လေယာဂန္ဓာနဲ့အသေးစားနဲ့အသေးစားလက်စက်မှုလုံငန်းပဲတိုးချက်ပို့ဖို့ရှိပါတယ
်နောက်တစ်ခုကကျွန်တော်ခုနမေးချင်တာဒီပို့ကုန်နဲ့ပတ်သက်လို့ပါဆရာခုနပြောတော့တဲ့ထင်မှာဒီလေယာဂန္ဓာစက်မှုဂန္ဓာဒါတွေတိုးမြင့်နိုင်မယ်ဆိုရင်ပြောမယ်ဆိုရင်ပအောင်ကျင်းနိုင်ငံတွေမှာလည်းဥမာဗီယက်နမ်တို့ပါလို့ဆိုလဲဆိုက်ပြီးနိုင်ငံအခြေပြိုင်ကြီးရောဒီပို့ကုန်လုပ်ငန်းရှင်တွေရဲ့သူတို့ရဲ့ quality ပေါ့ရေသွေးတက်လာအောင်လို့ရောဝန်ကြီးဌာနအနေနဲ့တခြားသူတို့တက်စီစဉ်ပေးတာရောပါများရှိပါလဲ
ဟုတ်ပါတယ်ကျွန်တော်တို့ကကျွန်တော်ဝန်ကြီးဌာနနေတော့ဒီပြည်တွင်းကုန်သွယ်ရေးဟိုဒီဟိုပြပပို့ကုန်သွင်းကုန်လုပ်ငန်းတွေတောင်းခံဆောင်ရွက်ပဲဆိုပေမဲ့လည်းဒီကျွန်တော်တို့ကပို့ကုန်ဒီချစ်တဲ့လက်ရှိပို့ကုန်များထုတ်လုပ်မှုနဲ့အမေမင်းများထုတ်လုပ်မှုရဲ့တော့တန်ချင်းလက်ဆက်တဲ့ဒီဟိုဒီပုံမကင်းစင်နဲ့ဓာတုကင်းစင်နဲ့အယူသေးချက်ပစ္စည်းများထုတ်လုပ်ဖို့ ਆ လဲဒါထုတ်လုပ်တဲ့ကန္တာဝင်ကြီးထားတာနဲ့တော့သက်ဆိုင်တာပေါ့ဒါကိုကျွန်တော်တို့ကဒီပို့ကုန်သွင်းကုန်လုပ်ငန်းနဲ့တစ်ဖက်ကကိုအားထားရမယ်ထုတ်လုပ်တဲ့ကန္တာတွေချိတ်ဆက်ဖို့တော့ကျွန်တော်တို့ရှိပါတယ်ဒါတော့ကျွန်တော်တို့ဒါစီးပွားရေးမူရပေါ်လို့စီမကြခင်မှာလဲထွက်ပါလိမ့်မယ်လို့ဆိုတော့ကျွန်တော်နေလုံနိုင်တာကတော့ကျွန်တော်ဒီ public forum အနေနဲ့ကုန်သွယ်ပွဲစဉ်များလုပ်ငန်းရှင်များနောက်စိတ်ကမ်းဒီအာဏာပိုင်များအကားသိမှုဆင်သမားများနဲ့ဒါကျွန်တော်တို့ရောဒီတွေ့ဆုံတဲ့ဒီပြည်လုံးဒီကိုယ်စားလှယ်တွေ့ဆုံတဲ့အခါမှာဒီ logistic ပေါ်လေဒီ transport cost ကကြီးတဲ့အခါကျတော့ဒါလည်းပို့ကုန်သွင်းကုန်ထုတ်လုပ်မှာအတားအဆီးဖြစ်တဲ့ကြောင့်ဒါကိုကျွန်တော်တို့အနေနဲ့သတင်းချက်လက်ကိုတွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်ဝင်ဌာနတို့တရင်ချက်လက်တိုင်းနယ်ပြည်သားတရင်ချက်လက်တို့ကိုဖြန့်ဝေပြီးတော့ဒါကိုဘယ်လိုကျွန်တော်တို့ဖြည့်ရှင်းရမယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကစတင်လုပ်နေပါပြီ
ဟုတ်ကဲ့
ဒါကျွန်တော်တို့ဒီမူဝါဒကတော့မကြခင်ကျွန်တော်ထွက်ပါလိမ့်မယ်ဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခါ free trade agreement အနေနဲ့ပတ်သက်လို့ပါဦးမှာနိုင်ငံချင်းနဲ့ဖြစ်တောင် data block ပေါ့နော် data ချင်းပဲဖြစ်ဒီလိုလက်စားကုန်သွယ်ခွင့်သဘောတူညီချက်တွေကိုလုပ်နေကမ္ဘာမှာလည်းလုပ်နေတာရှိတယ်မြန်မာနိုင်ငံလိုမျိုးပုဂ္ဂိုလ်အားနေတဲ့နိုင်ငံတွေအတွက်ကဒီ free trade agreement တွေကဘယ်လောက်ထိအကျိုးရှိနိုင်မလဲအကျိုးမဲ့နိုင်လားဘယ်လိုစာနေသိချင်ပါလဲ
အဲ့ဒါတော့ကမ္ဘာကြီးကဒီ global village ပေါ့ဗျာကမ္ဘာကြီးကပွင့်လင်းမြင်သာလာတဲ့ဒီကုန်သွယ်ရေးပွင့်လင်းလာတဲ့ခါကျွန်တော်တို့ကဒီလမ်းကြောင်းတော့မဖြစ်မြဲလိုက်ရမှာမယ်လိုက်တဲ့ခါကျတော့ ဒီကုန်သွယ်ရေးအတားဆီးတွေလျှော့ပေးဥပမာဆိုရင် AEC အာဆီယံဒီ economic community ဆိုလို့ရှိရင်ဒါကျွန်တော်တို့ကစတင်ပြီးတော့ဒေသဆိုင်ရာအတွင်းမှာဖြည့်ဆော့မှုနဲ့ free trade သဘောလိုရမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံ2018ခုနှစ်မှာကျွန်တော်တို့ကနောက်ကျဆုံးဝင်ရမယ်ဆိုတော့ကျွန်တော်တို့ဖြည့်ဆော့ပြီးဒီလိုရမှာပေါ့လို့တဲ့အခါကျတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်နိုင်ငံတွေကဒီအပြိုင်ဆိုင်ဖြစ်လာတဲ့အခါကျတော့ကျွန်တော်တို့မှာဒီစိုးရင်ချက်ကခုဆိုရင်ပဲကျွန်တော်တို့ဒီစားသုံးကုန်နဲ့လုပ်ငန်းသုံးဒီကုန်ကျန်းပစ္စည်းတွေကဒလောတော့ဝင်လာတဲ့ခါကျတော့ဒါတရားဝင်ရောတရားမဝင်လာတဲ့ခါကျတော့ဘာပြဿနာရှိတယ်ကျွန်တော်တို့ပြောလို့ရရင်ဆိုင်တာကျွန်တော်တို့ရဲ့ SME ဆိုတာအသေးစားနဲ့အလားစားလုပ်ငန်းတွေကခုနအားနေတဲ့ခါကျရှင်ပြိုင်မှုအားနေတဲ့ခါကျကျွန်တော်တို့မှာဒါမရှင်ပြိုင်တဲ့ပြဿနာဖြစ်လာသူတို့တွင်းတဲ့ပစ္စည်းတွေကဇေနှုန်းချိုတာတဲ့ဒီဟောပေါ့အရေးသေးကောင်းတယ်ကျွန်တော်တို့ကမချင်နိုင်ဘူးဒါကကျွန်တော်တို့ကအဲ့တော့ကျွန်တော်တို့ကခုပြည်တွင်းရလေယာဉ်ကဏ္ဍပဲဖြစ်ဖြစ်ဆက်မှုလုပ်ငန်းပြအကာအကွယ်ပေးတဲ့ခေတ် production ခေတ်ကတော့ဂုံသွားပြီပြည်ဝသာရှင်ပြိုင်ရမယ်ဆိုတော့ကျွန်တော်တို့ကဒီကဏ္ဍနှစ်ခုကိုကျွန်တော်တို့ကဘယ်လိုကျွန်တော်တို့ကသူတို့ထောက်ပံ့မလဲနိုင်ငံတကာနဲ့ရှင်ပြိုင်နိုင်အောင်တို့မို့ကျွန်တော်တို့ကကုန်ပစ္စည်းတဲ့နိုင်ငံတကာကိုကျွန်တော်တို့ကောင်းမွန်စွာဈေးကွက်လက်ခံတဲ့အနေအထားမျိုးရောက်အောင်လုပ်ဖို့ကတော့ကျွန်တော်တို့ကစူးစမ်းမှာပါအဲကျွန်တော်တို့ကအားနည်းချက်ကတော့သူဒီကဏ္ဍနှစ်ခုမှာအရင်အနည်းဆုံးဤပညာတို့ထောက်ပံ့ငွေတို့ဒါကျွန်တော်တို့ကအဓိကလိုအပ်နေပါတယ
်ဟုတ်ကဲ့နောက်တွင်းကုန်နဲ့ပတ်သက်လို့မေးချင်ပါတယ်တွင်းကုန်နဲ့ပတ်သက်လို့ကပြည်တွင်းမှာလည်းဆရာခုနပြောလို့ဒီထုတ်လုပ်တဲ့ဟိုဟာတွေကကုမ္ပဏီတွေလုပ်ငန်းရှင်တွေရှိကြတယ်အဲ့တော့သူတို့ရဲ့ရှင်ပြိုင်မှုလည်းမထိခိုက်အောင်လို့တွင်းကုန်နဲ့ပတ်သက်လို့ပြည်ပတွင်းကုန်နဲ့ပတ်သက်လို့တစုံတရာအခက်အခဲများရှိပါလားဘယ်လိုစဉ်းစားချက်ရှိပါလဲ
တွင်းကုန်ကတော့ကျွန်တော်တို့ကတော့အခုတော့အကန့်တကဒီကျော့ကိုပေးရမှာသဘောပါကျော့ ASEAN AEC သဘောရရဲ့ရှော့ပေးရမယ်။နောက်ကျွန်တော်တို့ကဒီပြည်တွင်းမှာလည်းဒါဘာဖြစ်ဖြစ်ဆက်သွေးတွေကောင်းလာတယ်။ပြည်သူများလည်းဒီပွင့်လဲလာတယ်လိုအပ်ချက်တွေကစားသုံးမှုကလည်းတက်လာတယ်။တက်လာတော့ပစ္စည်းတော်များများကသူတင်အသေးစားလက်ဆက်မှုလုပ်ငန်းတော်များပစ္စည်းတို့အထူးသဖြင့်အိန္ဒိယတို့ဒီတရုတ်ပြည်တို့ဒီ China တို့ကတော်တော်တင်သွင်းတာသဘောရှိပါတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ကဒီရင်းနှီးမြှုပ်နှံမှုတွေကနိုင်ငံခြား FDI ပေါ့ဗျာနိုင်ငံခြားကုမ္ပဏီလာရောက်ရင်းနှီးတဲ့ခါကျတော့ဒီကျွန်တော်တို့ဆက်မှုလွန်ထောင်းကြောင်းတော့အရင်းနှီးပစ္စည်းပိုတင်သွင်းလာတာရှိပါတယ်နောက်တော့ကုန်ကျန်းပစ္စည်းနောက်တကဆက်အရန်ပစ္စည်းတွေပုံမတင်သွင်းလာသဘောရှိတဲ့ခါတော့ခုကြည့်မယ်ဆိုရင်အတွင်းကုန်တန်ဖိုးနဲ့ပို့ကုန်တန်ဖိုးဆိုရင်ဒါတွင်းကုန်တန်ဖိုးပို့ကုန်တန်ဖိုးထက်ကိုသုံးပုံတော့များနေတော့ဒီကျွန်တော်တို့ဘာမှသွားထွေးရမလို့တော့ဒီ trade deficit ပေါ့ဗျာဒီလိုအပ်ချက်ဒီလိုအပ်ချက်ဒီပို့ကုန်တန်ဖိုးနည်းတဲ့ခါကျတော့ဒီကွာချက်ကိုရေရှည်ကြော့ကျွန်တော်တို့ကတောင်းခံနေမှာခက်တယ်အဲ့လိုကျွန်တော်တို့ကတွင်းကုန်တန်ဖိုးများနေရင်တစ်ဖက်က budget လုံငွေဖြစ်လာမယ်အဲ budget ငွေဖြစ်ရင်ကြာလာကျွန်တော်တို့ကဒီငွေဆက်ကူဒါကျွန်တော်တို့က budget ကိုဖြည့်ဆည်းဖို့အတွက်ဆိုတာကြာတဲ့ခါကျတော့ဒီကျွန်တော်တို့ဘာပြောဒီငွေကြီးတန်ဖိုးဟုတ်ကိုယ့်ရဲ့ငွေကြေးတန်ဖိုးရော့လာမယ်ထူတဲ့ကြောင့်ဒါကတော့ကျွန်တော်တို့ကတော်တော်လေးကိုဒီမဟာဗျူဟာရတော်တော့ကောင်းဒီနီးဗျူဟာရတော်တော့ကောင်းအဲကျွန်တော်တို့ကတော့တော်တော်လေးထားပြီးတော့အဲဥကုံတွင်းကုံကိုတော့တိတ်ရှော့တယ်လို့မရဘူးသို့တော့တချို့ပြည်တွင်းမှာထုတ်နိုင်တဲ့အဲဒီစက်မှုနဲ့ဒီလေယာဉ်ကနေအားပေးပြီးတော့ဒီလိုစားတောက်ကုန်ပစ္စည်းနဲ့တချို့အရင်းနှီးပစ္စည်းကုန်ပစ္စည်းတွေနဲ့ဒီ short ချဖို့လိုမယ်တဖက်ကလည်းပို့ကုန်အပြင်ကျွန်တော်တို့ကဒီခီးသွွားလုပ်ငန်းမျိုးလို့လုပ်ငန်းမျိုးတွေအားပေးမယ်ဆိုရင်တော့ကျွန်တော်တို့ကရေရှည်ကြရင်တော့ trade balance ဖြစ်အောင်တော့လုပ်မှဖြစ်မယ
်ဟုတ်ကဲ့
လုပ်ဖို့လည်းလိုအပ်လာပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ငွေကြေးခုလို့ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ
်ဒီဗီဒီယိုလည်းကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။မကြာခင်မှာလေမြန်မာပြည်ကပေးစာသတင်းတောက်မှတ်စုနဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်တို့ကိုတင်ဆက်မှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 24 kHz 12123 line to meter 32 kHz 9325 line to meter 40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒါအပြင် internet website ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာမြမပြည်ကပေးစာစီစဉ်တဲ့အတူနားဆင်ရမှာကတော့
ဒီတိုင်းပြည်ရဲ့အဓိကပြဿနာတစ်ခုဖြစ်နေတဲ့ဒီ corruption ပေါ့ကျွန်တော်ဒီဟိုအဂရီလိုက်ဖာမှုတွေအဲ့ဒီဟာတွေလည်းဒီရက်တရအတွင်းမှာကျွန်တော်ထိထိရောက်ကြင်တွေ့တဲ့ဟာမျိုးကျွန်တော်နေနဲ့မျှော်လင့်ခဲ့တာလေခင်ဗျာ
ဒါကတော့သတင်းတော့မှတ်စုကဏ္ဍမှာ corruption တွေအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုလည်းတင်ဆက်မှာပါအခုတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်မင်္ဂလာပါရှင်ပြည်ရင်းကရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေ Facebook စာမျက်နှာပေါ်မှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမှာပါ။သောရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်လည်းအမှတ်တရမေတ္တာတိလက်ဆောင်ဖြစ်နေပေးဦးမှာဖြစ်ပါတယ်။အခုတော့ VOA အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုအရင်ဦးဆုံးဖော်ပြပေးသွားချင်ပါတယ်။ကျမတို့ရန်ကုန်မြို့က VOA စာရိတ်ကိုစာထည့်လာတဲ့ပလိမျိုးကဦးအောင်ကျော်သိန်းသောရရှင်ဦးအောင်ကျော်သိန်းကနေ့လယ်12:00နာရီကနေ1:00နာရီအထိထုတ်လွှင့်မှုကိုလုံးဝဖတ်ယူနားဆင်လို့မရပါဘူးတဲ့မြန်မာပြည်အနှံ့မှာပဲအဲ့လိုနားဆင်လို့မရတာပါနေ့လယ်12:00နာရီကနေ1:00နာရီအစီအစဉ်မှာကျွန်တော်ကမန္တလေးတိုင်းဒေသကြီးကြောက်စဲခရိုင်ပလိမျိုးကနေပြီးတော့ဖတ်ယူနားဆင်တာပါတဲ့ကျန်တဲ့9ချိန်တော့ဖန်ယူနားဆင်လို့ရပါတယ် VOA ကအတန်တိုင်းနေအားလုံးကောင်းပါတယ်နှစ်ပေါင်းများစွာလဲ VOA ကိုနားဆင်အားပေးခဲ့သူပါနဲ့ဖြစ်နိုင်ရင်အမြန်ဆုံးဒီကိစ္စကိုဖြေရှင်းပေးပါလို့ရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးအစီအစဉ်တွေကိုအားလုံးဖန်ယူပြီးနားဆင်နေဆိုလို့ကျေးဇူးတင်ပါတယ်နော်ဒီမှာဒီတော်ရရှင်ပလိမျိုးကဦးအောင်ကျော်မင်းကိုကျွန်မအကြံပေးလို့ရမယ်ဆိုတော့အကြံပေးချင်တာကဟိုတနေ့မှာ9ချိန်ထုတ်လွှင့်နေဆိုတာကပြန်လွှင့်အစီအစဉ်တွေပါပါပါတယ်ရှင်။အဲ့တော့နေ့လယ်12:00ကတနာရီထိထုတ်လွှင့်ခြင်းကအဓိကထုတ်လွှင့်တဲ့အချိန်မဟုတ်ပါဘူး။ဒါကြောင့်မလို့ဟိုကျွန်မတို့ဒီအဓိကထုတ်လွှင့်တဲ့အချိန်တွေဖြစ်တဲ့ဥပမာဆိုရင်ည9:00က10:00အစီအစဉ်လိုမျိုးမနေ့ဆိုရင်လည်းမနေ့6:00ကနေ9:00လို့အစီအစဉ်မျိုးတွေကိုဦးစားပေးပြီးတော့အဲ့ဒီအချိန်တွေကိုပြောင်းပြီးတော့ဖန်ယူနားဆင်မှုအကြံပေးခြင်းပါတယ်နော်။ဒီတော့ရှင်ပြောတဲ့12:00ကတနာရီအတန်လိုက်မကြည့်ပါဘူးဆိုတာနဲ့အင်ဂျင်နီယာဌာနကိုကျွန်မအကြောင်းကြားပါမယ်။ဒါပေမဲ့လောလောဆယ်ဥအောင်ကျော်မင်းနားထောင်ခြင်းနဲ့ဆိုတော့ကျွန်မပြောသလိုမျိုးည9:00ရ10:00ဒါမှမဟုတ်လေ10:00ရ11:00ပြင်ပြီးတော့ထုံးလွှင့်တဲ့အချိန်တွေကိုပြောင်းပြီးတော့ဖန်ယူနားဆင်ကြည့်ဖို့အကြံပြုခြင်းပါတယ်နော်။ VOA စီစဉ်တွေကိုအခုလိုမျိုးရေဒီယိုကနေမှန်မှန်ဖန်ယူပြီးတော့နားဆင်အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်။Facebook ပေါ်မှာမှတ်ချက်ရေးလာတဲ့သောရရှင်များစင်ကတော့ VOA အောင်မြင်တိုးတက်ပါစေဆိုပြီးဆုတောင်းပေးလာတာပါ။ဟုတ်ကဲ့ဆွေလိုမျိုးလိုသဘောထားရဲဆိုလို့ VOA အဖွဲ့သားတွေအားလုံးကလည်းသောရရှင်အားလုံးကိုဆွေလိုမျိုးလိုသဘောထားပြီးတော့လေးလိုင်းပေါ်မှာစကားတွေပြောနေတာပါနော်။ဒါနဲ့ကျမတို့ရုံးမြင့်တန်ကြားအစီအစဉ်တွေထုတ်လွှင့်ပေးနေတာကိုလည်းဒီသောရရှင်အားပေးနေမယ်လို့မျှော်လင့်ပါတယ်။သောရရှင်ကိုများစင်က Facebook ပေါ်ကပရိသတ်တယောက်လည်းဖြစ်တယ်ဆိုတော့ကျမတို့ဒီ Radio အစီအစဉ်တွေကိုရောနောက်ပြီးတော့ရုံးမြင့်တန်ကြားထုတ်လွှင့်မှုတွေကိုရောကျမတို့ VOA Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူကြည့်ရှုလို့ရပါပြီနော်။သောရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့မပြောပြခင်ထုံးစံတိုင်းနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်။ဒီတစ်ပတ် Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်မှာနံပါတ်5ချိတ်တဲ့သချင်းလေးပဲဖြစ်ပါတယ်။ Scotland က DJ Kevin Harris က Rihanna နဲ့ပူးတွဲပြီးတော့တည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။ဒီ This is what you came for ဆိုတဲ့သချင်းမှာRihanna တီဆိုတဲ့အတန်ကိုဆက်နဲ့ပြုပြင်ပြီးတော့တမျိုးဖြစ်အောင်လုပ်ထားတဲ့အတွက်ကြောင့်မလို့သူ့ရဲ့ပင်ကိုအတန်ပျောက်ပြီးတော့ Rihanna တီဆိုပြီးတော့တိတ်ပြီးတော့နာမည်ကြီးတဲ့ We Found Love လို့တခြင်းတွေကသူ့ရဲ့မူရင်းအတန်မျိုးပျောက်သွားတယ်ဆိုပြီးတော့ဝေဖန်တဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့ဒီတခြင်းလေးအောင်မြင်နေတာကတော့အခု Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်5ချိတ်တဲ့အခြေအနေကိုပဲကြည့်ပါနော်။
Kevin Harris နဲ့ Rihanna တည်ဆိုထားတဲ့ This is what you came for ဆိုတဲ့သချင်းကိုနားဆင်ကြည့်ပါဦးနော်
Baby This is what you came for Lightning strikes every time she moves And everybody's watching her but she's looking at you
ဒါတားတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ရင်ဖွင့်လာတဲ့သောရရှင်ကြီးရဲ့အစာရေးစီဆက်ချင်ပါတယ်ရှင်။ပထမဦးဆုံးပဇွန်အောင်ကသောရရှင်ရဲ့အစာကိုပြောပြပေးချင်ပါတယ်နော်။ရန်ကုန်မြို့ပဇွန်အောင်မှာမိုးမြွာလဲရေတွေကြီးနေပါတယ်။ဆိုပြီးတော့ဒီပဇွန်အောင်မှာနေတဲ့သောရရှင်တယောက်စာရေးရင်ဖွင့်လာတာပါ
။ပဇွန်အောင်မြို့နဲ့အင်ဂျီလန်ကိုရက်ကွက်ရေကျော်စေးအနီးမိုးမြွာလဲရေမြောင်းပိတ်ဆို့မှုကြောင့်ရေရှမ်းနေပါတယ်။နေ့စဉ်ရေကျော်စေးကနေဈေးကောင်းတဲ့ဈေးအကြီးကြီးတွေလည်းမြင်တွေ့နေရပါတယ်။ပဇွန်တောင်စီပင်ရုံးနဲ့မနီမွေးမှာရှိတဲ့အင်ဂျီလန်နဲ့ဈေးစွာလမ်းတော်ကနေစလို့ရေမြောင်းပိတ်ဆို့ရေရှမ်းနေတာပါ။ပဇွန်တောင်မြို့နယ်စီပင်ကရေမြောင်းရေရှမ်းမှုအားအမြန်ဆုံးလာရောက်ရှင်းလင်းပေးစေလိုပါတယ်။မြင်ကြီးတဲ့ဆိုင်ငန်းတွေအဖီဆွဲထားတာကိုလည်းပဇွန်တောင်မြို့နယ်စီပင်သားရေးကနေပြီးတော့ရှင်းလင်းပေးစေလိုပါတယ်ခင်ဗျာ
။မြောင်းတွေရှင်းမပေးတဲ့အတွက်ကြောင့်မို့မိုးမြွာတဲ့အချိန်တောင်မှရေတွေရှမ်းနေပါတယ်။ဆိုပြီးဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော်ရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖျော်ဖြေပေးကြပါရစေ။ဒီတစ်ပတ်တော့မြန်မာတချင်းတော်ရရှင်တွေကိုလွှမ်းမိုးတည်ဆူထားတဲ့တချင်းလေးတပုတ်မြစ်တာတေးလက်ဆောင်အဖြစ်နဲ့ဖွင့်ပြပေးမှာပါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းက Facebook ပေါ်မှာကြီးမုံသတင်းစာဖြတ်ပိုင်းလေးတစ်ခုကြော်ညာလေးကို Facebook သုံးတဲ့သူတွေသတိထားမိကြမယ်ထင်ပါတယ်။ဒါလေးကိုနေရာတော်တော်များများမှာတွေ့ရပြီးတော့လူတော်တော်များများလည်းပြန်ပြီးတော့ကူးယူဖော်ပြထားတာတွေ့ရပါရဲ့နော်။ဒေသရှင်ကိုလွှမ်းမိုးခေါ်ဆူဆူ10ရက်9လ2001ကနေပြီးတော့10ရက်9လ2016လို့ရေးထားပြီးတော့ကိုကိုအားလုံးကိုခွဲခွာသွားတာဒီနေ့ဆိုရင်15နှစ်တည်တည်ရှိခဲ့ပါပြီမေးမရခြင်းနဲ့အတူကိုကိုကောင်းမွန်ရာဘုံဘွားကိုရောက်ရှိစေဖို့နီနီနဲ့ညွန်ညွန်အမြဲတမ်းဆုတောင်းနေပါတယ် ကိုကိုရဲ့ညီမလေးနီနီညိုညိုဆိုပြီးတော့ကြောင်ညာထည့်လာတဲ့ဖြတ်ပိုင်းလေးမှဆိုလာပါတယ်ဒီကြောင်ညာဖြတ်ပိုင်းလေးကိုဖတ်မိတဲ့သူတွေအားလုံးတစ်ချိန်ကသိပြီးတော့နာမည်ကျော်ကြားခဲ့တဲ့အဆိုတော်ကြီးလွှမ်းမှုကိုတတိယပြီးတော့ဝန်ထဲစကားလေးတွေရေးထားပြီးတော့ဒီ post လေးကိုပြန်ပြီးတော့ share ထားတာတွေ့ရပါတယ်နော်မျိုးမြင့်မောင်ဆိုတဲ့ Facebook account ပိုင်ရှင်ကတော့ feeling set ဝန်းနေပါတယ်ဆိုပြီးတော့ဒီရက်ပိုင်းသတင်းစာအမြင့်ဖတ်ဖြစ်တယ်မထင်မှတ်ဖက်နဲ့တွေးလိုက်ရတဲ့ဆူတောင်းစာလေးကြောင့်မျက်ရည်ကောင်ဝဲသွားမိတယ်နင်းနေညွညူကတကယ်ရှိသေးတာပေါ့တဲ့နိုင်ဝင်းဆိုတဲ့ Facebook မှာတော့ငယ်ဘွားကကိုစိုးတဲ့ချင်းတွေနဲ့ဖြတ်တန်းခဲ့ခုချိန်ထိနှစ်သက်နေစေကိုစိုးရီဟိုကိုရီရဲ့မက်ခင်နင်းစီကတတိယလို့တဲ့ကျော်ရွှေဆိုတဲ့ Facebook account ပိုင်ရှင်ကလည်းနှမျောတယ်လို့ကြုတ်အမြဲတမ်းပြောနေရတဲ့အဆိုတော်ဟာသူပါပဲတခိုးလူမိုက်အုပ်စုကကားနဲ့တိုက်တက်လိုက်တာလို့သတင်းတွေထွက်ခဲ့တယ်။ရာဇဝတ်မှုတွေဆွေးကုန်ပြီလားတဲ့။နောင်ကျော်ကတော့ကောင်းရောင်ဘုံဘွားမှာပျော်ရွှင်နေမယ်လို့ယုံကြည်လျက်ပါဥလွှမ်းမှုဆိုပြီးရေးလာပါတယ်။နောက်ထပ် post တစ်ခုမှာတော့အလွှမ်းမှုမဆုံးခင်တည့်ရက်မှာသူ့အလုပ်လုပ်တဲ့မြန်မာသစ်ချာနယ်ရဲ့ဘဝရှင်သန်ခြင်းအမှုပညာကဏ္ဍအတွင်း interview လုပ်ပြီးတော့နောက်တည့်ရက်မှာပဲရင်တိုင်းမှုဖြစ်လို့ဆုံးပါသွားရပါတယ်လို့ရေးထားတဲ့ကိုနေထွက်ကကျွန်တော်ကလွှမ်းမိုး crazy ပါငငယ်ကအကိုရီနားထောင်တဲ့တခြင်းကိုရီနဲ့ကြီးပြင်းခဲ့တဲ့ကျွန်တော်ဟာလွှမ်းမိုးရဲ့တခြင်းတွေကိုအားလုံးနီနီအလို့ရပြီးတော့ office ဆိုနိုင်ခဲ့တဲ့သူပါစေကျော်တဲ့အရွယ်မှာကိုပေါ်ရဲ့အုတ်ကူလေးမအေးကိုချစ်လိုပါလူပြောက်ကြော်ညာရန်ကုန်သားလေးကျွန်တော်ပါစတဲ့တခြင်းတွေကိုစိုက်နှစ်သက်ခဲ့တယ်လို့လူငယ်ဘဝရင်ခုန်တတ်စာမှာပါဇက်ရာဇဝင်လေးတစ်ခုဖြစ်ကြံခဲ့ပြီးရင်တွင်းမေမိုးဆက်တင်လေးဟိုကိုကြီးရဲ့မက်ခင်နင်းစီတို့ကိုနှစ်နှစ်ချိုက်ချိုက်ဆွဲလန်းခဲ့ပါတယ်ခုထီလေရင်းထဲမှာလွှမ်းမိုးရဲ့အတန်းနဲ့တခြင်းတွေရှိနေစေလှုပ်ခတ်နေစေငငယ်ရဲကတသားသာဆွဲလန်းခဲ့တဲ့သူ့ရဲ့တခြင်းတွေကိုအခုအသက်40အရွယ်ထိကျွန်တော်အလုတ်သွားအလုတ်ပြန်နားထောင်စေနောက်ကနေလိုက်လံအော်ဟစ်ဆူမြဲပါတဲ့ဒီနေ့ကိုလွှမ်းမိုးဆုံးတာ15နှစ်ပြည့်ပြီလို့သိရပါတယ်ကောင်းရာသူကတိလာပါစေဆိုပြီးဆူတောင်းလာပါတယ်တန်ထရီကတော့သူကတော့မရှိဘူးနီနီနဲ့ညိုညိုဆိုတဲ့မမကြီးနှစ်ယောက်ကတော့ကိုကိုကိုလွှမ်းနေစေကျွန်တော်လဲလွှမ်းမှုပါတယ်မအေးရဲ့ချစ်လို့ပါကွတဲ့ဒီထဲမှာကျမ Facebook ထဲမှာအစိုးရသားစိုးရဲ့အစာမျက်နှာမှာလဲဒီကြောင်ညာဖြတ်ပိုင်းလေးနဲ့အတူလွှမ်းနေပြလို့ရေးထားပါတယ် Facebook မှာအခုလိုမျိုးလွှမ်းမှုကိုလွှမ်းချောင်း post တွေအများကြီးရှိပါသေးတယ်နော်အဲ့လိုမျိုး post တွေမတင်ပေမဲ့လဲလွှမ်းမှုတခြင်းတွေကိုနားထောင်နေစေလွှမ်းမှုတခြင်းတွေကိုနားမထောင်ပြည့်ရင်တော့မှလွှမ်းမှုကိုလွှမ်းနေစေတော်ရရှင်တွေအများကြီးရှိမယ်လို့ထင်ပါတယ်နော်ကျမလည်းအဲ့ဒီကြောင်ညာလေးဖတ်ပြီးကလေးကသူတို့ပြောထားတဲ့နီနီညိုညိုကိုကိုဆိုတဲ့တခြင်းလေးကိုပဲကြားရောင်နေမိတာပါလွှမ်းမိုးတခြင်းတွေလည်းအဟောင်းတွေပြန်ရှာပြီးတော့နားထောင်ဖြစ်ပါတယ်ဒါကြောင့်မဲလွှမ်းမိုးဟိုးရင်ကမူရင်းထွက်ခဲ့တဲ့တခြင်းလေးကိုသောရရှင်နေနဲ့မျှဝေခံစားမယ်လို့စိတ်ကူးရလာပါတယ်လွန်ခဲ့တဲ့နှစ်40နီးပါးမှာထွက်ခဲ့တဲ့လွှမ်းမိုးရဲ့နီနီညိုညိုကိုကိုဆိုတဲ့တခြင်းဟောင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါဦးနော်ကိုဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းခရီးနေညပိုင်းနဲ့တင်းနှင်းလာနေမန္တလေးပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရအောင်ဆိုရင်တော့ကျမတို့ VOA အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်ဖီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ညီညီညို့ခေါ်ရဲ့တောင်းမလေးမြောက်ရှိရဲ့ကျွန်တော်တီးဆိုရဲ့
ဒါကတော့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။အခုလို VOE မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းတွေအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ဆိုရာသိရတဲ့အတွက်လဲသရရှင်တွေကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ VOE အစီအစဉ်ကို mobile phone တွေကနေနားဆင်နိုင်တယ်လို့ social media တွေဖြစ်တဲ့ Facebook, Twitter, SoundCloud တို့ကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ဗုဒ္ဓဘာသာပုံရိပ်ပြန်ပြီးမြင့်တင်နိုင်တော့မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားတဲ့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင
်။အခုရက်ပိုင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့မဟာနာ48ပါးစုံကြီးအစည်းအဝေးကျင်းပတဲ့သတင်းနဲ့တန်ခါမဟာနာကအဖွဲ့ရဲ့အမျိုးဘာသာသာသနာစောက်လျှောက်ရေးမဘာသာအဖွဲ့နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ခဲ့တဲ့သတင်းပါ။မဟာနာအဖွဲ့ကြီးရဲ့အထင်ကရဖြစ်စေတဲ့ကြေညာချက်ထဲမှာတန်ခါအဖွဲ့ကြီးအခြေခံစည်းမျဉ်းလှုပ်ထုံလုံနည်းတွေနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ဘူး။မဟာနာအဖွဲ့ကြီးဟာမဘာသာအဖွဲ့ကိုဘယ်တော့မှအတိမတ်ပြုတာလည်းမရှိခဲ့ဘူးဆိုတာပါပဲ။ဒါတွေကိုတော့အများပြည်သူသိကြပြီးဖြစ်ပါတယ်။ပို့ပြီးစိတ်ဝင်စားဖို့ကောင်းတာကတော့ဇူလိုင်17ရက်နေ့ကျင်းပတဲ့အစည်းအဝေးမှာသာသနာရေးဝန်ကြီးသူရဦးအောင်ကိုရဲ့မဟာနာဆရာတော်ကြီးတွေကိုရှောက်ထားတဲ့ရှောက်ထားချက်ပါ။အဲ့ဒီမှာဘုရားသာသနာတော်တန့်ရှင်းတည်တံ့ပြန့်ပွားဖို့အကောင့်ထယ်ဖော်ရမယ့်ကိစ္စတွေအများကြီးပါဝင်ပါတယ်။မဟာနာဆရာတော်ကြီးတွေနဲ့သာသနာရေးဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေကြောင့်နိုင်ငံတွင်းအမုန်းတရားဖြန့်ဖြူးမှုတွေရပ်တန့်သွားနိုင်မလား။နိုင်ငံတကာအလဲမှာကြာဆင်းခဲ့ရတဲ့ဘုရားဘာသာပုံရိပ်ပြန်ပြီးမြင့်တက်လာစေနိုင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မဟာနာအစည်းအဝေးပွဲမှာဝန်ကြီးသူရဦးအောင်ကမြန်မာနိုင်ငံမှာယဟန်တာမဏိ93,000ကျော်ရှိတဲ့အကြောင်းတချို့သောယဟန်တာမဏိတွေဟာကြီးညိုပွဲမဆောင်တဲ့ပြုမှုဆောင်ရွက်ချက်တွေကိုရဲရဲတင်းတင်းပြုလုပ်နေတာတွေကိုတွေ့မြင်ကြားသိနေရတဲ့အတွက်သာသနာတော်အတွက်စိတ်မချမ်းမြေ့ဖြစ်ရတဲ့အကြောင်းသာသနာတော်ရဲ့ရေရှည်အကျိုးကိုမျှော်ကိုပြီးအဲ့ဒီကြီးညိုပွဲမဆောင်တဲ့ကိစ္စရက်တွေကိုထိထိရောက်ရောက်နှိမ်နင်းသင့်တယ်လို့လျှောက်ပါတယ်။တဆက်တည်းပဲဝင်းကြီးကအခုဆိုရင်ဆက်သွယ်ရေးနဲ့သတင်းနည်းပညာတွေတိုးတက်လာတာနဲ့အညီ Facebook နဲ့လူမှုကွန်ရက်သတင်းစာမျက်နှာတွေမှာဘာသာရေးအထီးကရုံနဲ့လူမျိုးရေးအထီးကရုံဖြစ်စေနိုင်တဲ့အပြောအဆိုအရေးသားတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်နေကြလို့သာသနာတော်နဲ့လျော်ညီခြင်းမရှိတဲ့လှုပ်ဆောင်ချက်တွေအလျင်မြန်ပြန့်နှံ့ဖြစ်ပွားလာနိုင်တဲ့အတွက်အလွန်ကြွပြရမယ့်အခြေအနေကိုရောက်နေတယ်ဆိုပြီးရှောက်ထားပါတယ်။ဝင်းကြီးသူရဦးအောင်ကိုရဲ့ရှောက်ထားချက်မှန်ကန်တယ်ဆိုတာဒီကနေ့အင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့နေတဲ့ရေးသားပြောဆိုချက်တွေကိုကြည့်ရင်သိနိုင်ပါတယ်။ဆက်ပြီးဝင်းကြီးကဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ဆိုတဲ့လူ့ခွင့်ရေးကိုအကြောင်းပြုပြီးမလျော်တဲ့အကြောင်းအရာတွေကိုမဟုတ်မမှန်ဖန်တီးရေးသားနေကြလို့လူမျိုးရေးနဲ့ဘာသာရေးအထူးကယုံဖြစ်အောင်ဘာသာဝင်အချင်းချင်းတန်ခါတော်အချင်းချင်းအထက်အောက်တန်ခါအဖွဲ့အစည်းအတွင်ပဋိပက္ခဖြစ်ပွားလာနိုင်တဲ့အတွက်ဆရာတော်ကြီးတွေအနေနဲ့တန်ခါအဖွဲ့အစည်းအားလုံးညီညွတ်မှုကိုပို့ပြီးအလေးထားဆောင်ရွက်တဲ့အချိန်ခါဖြစ်တယ်ဆိုပြီးလဲလျှောက်ထားပါတယ
်။ဝန်ကြီးသူရဦးအောင်ကိုဟာပုံနှိပ်စာဆောင်တွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုလည်းမေ့လျော့မထားပါဘူး။သူကအခုဆိုရင်လစဉ်ထုတ်ဘာသာရေးဆိုင်ရာစာဆောင်တွေမဂ္ဂဇင်းတွေတရားစာအုပ်တွေအများကြီးထွက်ပေါ်နေတဲ့အကြောင်းတချို့စာဆောင်စာအုပ်တွေမှာထေရဝါဒဓမ္မဝိနည်းနဲ့မညီညွတ်တဲ့အာရမဝါဒတွေပြန်ပြီးခေါင်းပြူလာမယ့်အရေးအောင်တွေမို့လို့သာသနာတော်တန်ရှင်းရေးအတွက်အထူးသတိထားရမယ့်အနေအထားမျိုးဖြစ်နေတယ်ဆိုပြီးလျှောက်ပါတယ်။လက်ရှိမြန်မာနိုင်ငံမှာယဟန်တာမဏိအများကြီးရှိတဲ့အထက်အများစုဟာကိုယ်ကြောင်းတိုက်ထဲမှာပဲစာကျက်စာအနာတရားဓမ္မကျင့်ကြံအားထုတ်တာစတဲ့ဖျားရှင်ဆူဆုံးမတဲ့ဩဝါဒနဲ့အညီသတင်းသုံးနေကြပေမဲ့တချို့ယဟန်တာမဏိတွေကတော့မလျော်ကန်တဲ့ကာလဒေသတွေနဲ့ Facebook နဲ့လူမှုကွန်ရက်တွေမှာအချိန်ဖြုန်းနေကြတာမျိုးလည်းရှိနေတဲ့အကြောင်းအဲ့ဒီယဟန်တာမဏိတွေကိုဗဒာနာနိုင်ကဆရာတော်ကြီးတွေအနေနဲ့ညွန်ကြားလွာ82နဲ့အညီတင်းတင်းကြပ်ကြပ်ဆုံးမပေးဖို့လိုတယ်ဆိုပြီးလျှောက်ပါတယ
်တကယ်တော့တန်ခါအဖွဲ့အစည်းကြီးမှာအကျင့်တီလဖောက်ဖျက်တဲ့ယဟန်တာမဏိတွေကိုတားဆီးဆုံးမနိုင်ဖို့ညွန်ကြားလွာအမှတ်85ကိုလှုပ်ထုံးလုံနည်းတွေနဲ့အညီထုတ်ပြန်ထားပြီးဖြစ်တဲ့အကြောင်းဒါကြောင့်သက်ဆိုင်ရာမြို့နယ်အဆင့်တန်ခါနာယကအဖွဲ့တွေအနေနဲ့အဲ့ဒီကြီးညိုပွဲမဆောင်တဲ့အမှုတွေကျူးလွန်နေတဲ့ယဟန်တာမဏိတွေကိုထိထိရောက်ရောက်စစ်စစ်အရေးယူပေးဖို့လိုနေတဲ့အကြောင်းဒီလိုအကောင့်ထဲဖော်နိုင်ဖို့ဆိုရင်မြို့နယ်အစဉ်စဉ်တန်ခါအဖွဲ့အစည်းတွေရဲ့စောင်ရွက်နိုင်စွမ်းဟာအရေးပါလာတာမို့ဆရာတော်ကြီးတွေကိုယ်တိုင်ဥဆောင်လမ်းညွှန်မှုပေးဖို့လိုတဲ့အကြောင်းဆရာတော်ကြီးတွေကအဲ့လိုအမှုခင်းတွေကိုဓမ္မဆက်နဲ့စောင်ရွက်ပြီးအစိုးရဘက်ကနေ
အာနာဇက်နဲ့အကောင့်ထဲပေါ်ပေးမယ်ဆိုရင်သာသနာတော်တန်ရှင်းစင်ကြယ်ပြီးတိုးတက်ပြန်ပွားနိုင်မယ်လို့သူယုံကြည်တဲ့အကြောင်းလျှောက်ထားခဲ့တာတွေ့ရပါတယ်။ဝင်းကြီးသူရဥအောင်ကိုလျှောက်ထားခဲ့တာတွေဟာအမှန်ပါပဲ။လွန်ခဲ့တဲ့ရာစုနှစ်တဝက်ကျော်လောက်မြန်မာနိုင်ငံကယဟန်တန်ဃာတော်တွေဟာစစ်အာဏာရှင်တွေလက်အောက်တရင်သုံးနေထိုင်ခဲ့ကြရပါတယ်။စစ်အာဏာရှင်တွေဟာတန်ဃာအဖွဲ့အစည်းတွေကိုသူတို့အာဏာတည်မြဲရေးအတွက်အသုံးချတာအာနာကိုအန်တုမဲ့အရေးလက္ခဏာတွေ့ရဆိုရင်တန်ခါရောចောင်းတိုင်ရောမရှောင်းအကျန်းဖက်စီးနင်းဝင်ရောက်ရိုက်နှက်ဖမ်းဆီးနှိပ်စက်ထောင်ချတာတောက်လျှောက်လုတ်ကင်ခဲ့ကြတာပါတကယ်လုတ်တဲ့နဲ့သာသနာတော်တန်ရှင်းတည်တယ်ရေးအလုတ်တွေမလုတ်ခဲ့တဲ့အတွက်ဒီကနေ့အချိန်မြန်မာနိုင်ငံလူဦးရေရဲ့တစ်ရာဂိုင်းနှုံးလောက်ရှိတဲ့တန်ခါဒုထဲမှာကိုကျိုးစည်းဝါဆိုင်ရာပြဿနာတွေတန်ခါလိုမနေလူလိုနေထိုင်ကြတာတွေချင်းညိုပွဲမဆောင်တဲ့အမှုကျူးလွန်နေကြတာတွေအများကြီးတွေ့ကြရမယ်ဖြစ်ပါတယ်။တချို့တန်ခါတာမဏေတွေကတော့အဲ့ဒီအဆင့်ထက်ကျော်လွန်ပြီးဘာသာခြားအမုန်းတရားဟောပြောတာအကျန်းဖတ်ဖို့လှုံ့ဆော်တာဒုတ်ဆွဲဓားဆွဲအကျန်းဖတ်မှုတွေတဲ့ကိုယ်တိုင်ပါဝင်တာအထိဖြစ်လာနေတာတွေကိုလည်းတွေ့နိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်သာသနာရေးဝန်ကြီးသူရဦးအောင်ကိုကနေမဟာနာဆရာတော်ကြီးတွေစီရှောက်ထားတာတွေကိုအပြည့်ဝအကောင့်ထဲပုံနိုင်ရေးဆိုတာကတော့သိပ်ပြီးလွယ်ကူမှာတော့မဟုတ်ပါဘူး။ထိပ်ပိုင်းကဆရာတော်ကြီးတွေကိုယ်တိုင်လမ်းညွန်တိုက်တွန်းမှုအကောင့်ထဲပေါ်တဲ့ဆရာတော်များရဲ့အားကျိုးမှန်တဲ့ဆောင်ရွက်မှုဗုဒ္ဓဘာသာပြည်သူလူထုကြီးရဲ့ဝိုင်းဝန်းကူညီပါဝင်မှုစတာတွေနဲ့ပေါင်းစပ်မှသာသာသနာတော်တန့်ရှင်းတည်တံ့ပြန့်ပွားရေးဖြစ်ပေါ်လာမှာဖြစ်တယ်လို့နိုင်ငံတကာအလဲမှာလည်းဗုဒ္ဓဘာသာပုံရိပ်ပြန်ပြီးမြင့်တက်လာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ခုဆက်လက်ပြီးတော့သတင်းတောက်မှတ်စုအစီအစဉ်ကို VOA သတင်းတောက်မမြင်မြင်ခိုင်ကတင်ဆက်မှာပါရှင
်ပြောင်းလဲချိန်တန်ပြီးဆိုတဲ့ကြွေးကြော်သံနဲ့အတူပြီးခဲ့တဲ့2015ရွေးကောက်ပွဲမှာပြည်သူ့ရဲ့တခဲနဲ့ထောက်ခံမှုနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိခဲ့ပြီးမတ်လ30ရက်နေ့ကအစိုးရတစ်တာဝန်လွှဲပြောင်းရယူတာအခုဆိုရင်ရက်တရာကျော်လာခဲ့ပါပြီ။စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မယ်လို့ကတိပြုခဲ့တဲ့ NLD အစိုးရတစ်ရဲ့ရက်တရာကာလအတွင်းကနဦးဆောင်ရွက်ချက်တွေမှာကောင်းမွန်တဲ့တိုးတက်ပြောင်းလဲမှုတွေရှိသလိုလိုအပ်ချက်တွေလည်းရှိနေသေးတယ်လို့အများစုကယူဆနေကြပါတယ်။အစိုးရတစ်အနေနဲ့ပြားရည်စမ်းရက်တရာကာလအတွင်းတာယာဝတီတရားရုံးမှာအမှုရင်ဆိုင်နေရတဲ့ចောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများစုကိုပြန်လွတ်ပေးကြတာမတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးကြတာစတဲ့ခြေလှမ်းတွေအပေါ်မှာတော့လူထုကကြိုးစုံခဲ့ကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်း NLD အစိုးရအနေနဲ့စီးပွားရေးမူဝါဒအပါအဝင်ရှေ့ရှောင်နိုင်ငံအတွက်ပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့ခိုင်မာသိကြတဲ့မူဝါဒတွေသိမသိရဘူးလို့မြမအရေးလေ့လာသူဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ်
ဆိုရေရှိဆန်တဲ့ကျွန်တော်တို့ vision အပိုင်းပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်မတွေ့ရအောင်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်လုံးဝအားမရဘူးပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ performance ပေါ့ဆိုတော့အဲ့ဒါကကျတော့ရည်တူသဘောအခုကာလအတွင်းစွမ်းဆောင်မှုပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အားမရပါဘူးဒီ NLD အနေနဲ့ design မမှန်ဒီတက်လာတဲ့ကလည်းပြောပါတယ်အကျင့်ပြည့်ခြားစားမှုတိုက်ဖြတ်ရေးလုပ်မယ်လို့ပြောတယ်ဆိုတော့ပြောမယ်ဆိုတဲ့အခါကျတော့အဲ့တော့အခုချိန်ကြီးကကျွန်တော်တို့ anti corruption commission ပေါ့ဆိုတော့ဒီ commission အခုချိန်ကြီးကအသစ်ပြန်ပြင်မဖွဲ့ရသေးဘူးဆိုတော့အဲ့တော့ဘယ်လိုလုံးမှာလဲပေါ့နော်သူတို့ရဲ့ viewer တွေမဟာ viewer တွေကဘယ်လိုသွားမှာလဲပေါ့ဆိုတော့ကျွန်တော်ထင်တာဒါလည်းဟိုအုပ်ချုပ်ရေးနဲ့ပတ်သက်ရင်အရေးကြီးတဲ့ကိစ္စပါဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်မှုစနစ်ပြုပြင်ပြောင်းလဲရေးပေါ့ဆိုတော့ဘယ်လိုလုပ်မလဲပေါ့ပြောတာဝန်ထမ်းတွေကခောက်ယူကျိုးနေတယ်အရင်လိုသွားနေတယ်ဆိုတော့ဒါရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့စဉ်းစားချက်တွေလုပ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံတကာဆက်ဆံရေးအပိုင်းပေါ့နော်ဆိုတော့အဲ့တော့အခုဒီကာလမှာပဲကျွန်တော်တို့ကြည့်လိုက်ဆိုတော့ပနားမအစီရင်ခံစာထွက်လာတယ်ဆိုတော့ငွေကြေးခေါ်ဝါချမှုနဲ့ပတ်သက်တဲ့အစီရင်ခံစာဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူကုန်ကူးမှုတိုက်ဖျက်ရေးမှာအဆင့်နှစ်အစကနေပြီးတော့မြန်မာပြည်အခုကအဆင့်သုံးကိုချခံရတယ်ဆိုတော့ကျွန်တော်ကမီနီလင်းနေပြီဆိုတော့ဒီမီနီလင်းနေတဲ့ကိစ္စကိုဘယ်လိုကန်ထရိုးဖြေရှင်းမလဲပေါ့ဆိုတော့တလောကပဲအမျိုးသမီးစီဒေါ်နဲ့ပတ်သက်တဲ့အစီရင်ခံစာကိစ္စတွေထွက်တယ်ဆိုတော့အဲ့တော့နိုင်ငံသားကြီးကိစ္စမှာလည်းကျွန်တော်လှုပ်ရှားတယ်အများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့တော့ကျွန်တော်ထင်တာကတော့ဒီမီနီလင်းနေတဲ့ကိစ္စမျိုးကိုကျွန်တော်တို့ကချက်ချင်းပဲဒါလောက်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ season တော့ကျွန်တော်ထင်တယ်
အစိုးရအသစ်အတွက်ရက်တရာဆိုတာတိုင်းပြည်မှာအမြင့်တွယ်နေတဲ့အရေးတကြီးဖြေရှင်းရမယ့်ပြဿနာတွေကိုသိအောင်အဖြေရှာရမယ့်ကာလတစ်ခုဖြစ်တယ်လို့ဆိုကြပါတယ်ဒီကာလအတွင်းအစိုးရအသစ်ရဲ့ဆောင်ရွက်ချက်တွေအပေါ်အာရတာတွေရှိသလိုအားမရတဲ့အပိုင်းတွေလည်းရှိတယ်လို့လူငယ်နဲ့လူမှုတဟဇာတာဖြစ်ရေးစင်တာကကိုသက်ဆွေဝင်းကပြောပါတယ
်ဒီတိုင်းပြည်ရဲ့အဓိကပြဿနာတစ်ခုဖြစ်နေတဲ့ဒီ corruption ပေါ့ကျွန်တော်တို့ဒီ ဟိုအဂရိလိုက်ဖာမှုတွေအဲ့ဒီဟာတွေဒီရက်တရာတွေမှာကျွန်တော်တို့ထရီရောက်ကြင်တွေ့တဲ့ဟာမျိုးကျွန်တော်အနေနဲ့မျှော်လင့်ခဲ့တာတကယ်တမ်းဆိုလို့ရှိရင်ဟိုဒီဘလောက်ပဲကျွန်တော်အပေါ်ပိုင်းမူပါတာပဲပြောင်းပြောင်းအောက်မှာကျွန်တော်တို့ဒီနေဝင်ထိတွေ့နေရတဲ့ဒီဝန်ထမ်းတွေပြောလို့ရှိရင်ကျွန်တော်ဒီမူဝါဒတွေမှာကျွန်တော်တို့ပြဿနာတွေရှိနေသေးတယ်ဆိုလို့ရှိရင်ဒီအထူးမြင့်ဒီအဂရိလိုက်ဖာမှုတွေရှိနေသေးတယ်ဆိုလို့ရှိရင်ဒါအပြောင်းလဲရကျွန်တော်ပြည်သူရေးစီကိုလက်တွေ့ရောက်မှာမဟုတ်ဘူးအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီအဂရိလိုက်ဖာမှုနဲ့ပတ်သက်တဲ့မူဝါဒပိုင်းလဲခက်ခဲမှာထွက်လာတယ်လို့ကျွန်တော်မကြားမိဘူးဘယ်လိုလုပ်မယ်ဆိုတာမျိုးလေးလည်းကျွန်တော်နေနဲ့မမြင်ခဲ့ဘူးအဲ့ဒီဟာလေးကိုလည်းကျွန်တော်သိအားမရဘူ
းလက်ရှိအစိုးရအသက်ပေါ်ပြည်သူတွေရဲ့မျှော်လင့်ချက်မြင့်မားလွန်းတာကလည်းအနေဒီအစိုးရအသက်အတွက်အခက်အခဲဖြစ်စေနိုင်တယ်လို့သူကဆက်ပြောပါတယ
်အနေဒီအစိုးရဆက်တက်လာပြီဆိုကြတဲ့ကျွန်တော်တို့ကအမှတ်တရအပြည့်ပေးထားပြီးသားအစိုးရအောင်အဲ့တော့ဒီအစိုးရကိုကျွန်တော်ကဘာနဲ့သွားမှလဲဆိုတော့ minus system နဲ့ကျွန်တော်သွားလို့ရတယ်minus system ဆိုတော့ okay တခုခုကိုရီးယားညှော်မှန်းထားတဲ့ဟာ ਨੇ မညီလောက်ဖွင့်ကျွန်တော်အမှတ်ရော်ပါမှာအဲ့တော့နောက်ဆုံး၅နှစ်ပြည့်တဲ့တနေ့ကြလို့ရှိရင်ကျွန်တော်တို့အမှတ်ဘယ်လောက်ချန်မလဲဆိုတဲ့ဟာဒါပြည်သူတွေပေးတဲ့အမှတ်ဖြစ်လိမ့်မယ်အဲ့တော့အဲ့ဒီဟာပုံမှန်မျိုးနဲ့ဖြစ်သွားနိုင်တယ်လားလားရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကစပြီးမဲပေးပြီးတော့ရွေးချယ်တာကလေးဟိုကကျွန်တော်တို့ဘက်ကတရားခိုင်နှုန်းအပြည့်ယုံနေတဲ့ဆိုတာဖြစ်တဲ့အတွက်ကြောင့်မို့လို့
အစိုးရအသစ်ရဲ့ရက်တရာကာလအတွင်းဒေါ်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးမကြာခင်မှာ27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရသလိုရက်တရာအလွန်ကာလမှာအစိုးရအသစ်ကိုအရေးကြီးကြီးဖြည့်ရှင်းရမယ့်ပြဿနာတွေကစောင့်ကြိုနေပါတယ်။အနေဒီအစိုးရအသစ်အနေနဲ့ရက်တရာအလွန်ကာလမှာလူထုရဲ့စောင့်ဝင်နေရေးအကျက်သေးကိုဖြည့်ရှင်းပေးဖို့ကအဓိကကြတယ်လို့လူ့ဘဝအသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကထောက်ပြပါတယ
်။အဓိကကျွန်တော်ပြောချင်တာကတော့ဒီလူထုရဲ့ဒီစာဝတ်နေရေးเนาะလူထုရဲ့အပေါ်လူထုအပေါ်မှာဖိထားတဲ့ဝင်တော့ဝင်ပိုးတွေပေါ့เนาะအဲ့ဒါတွေကိုတတ်နိုင်ရမြတ်တာသူကအနေနဲ့တကယ်ချရာအောင်စိုက်တယ်လို့ကျွန်တော်အနေနဲ့ထင်တယ
် NDI အစိုးရစတင်တာဝန်ယူတဲ့အချိန်မှာအမျိုးသားယဉ်ကျေးစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးနဲ့လူထုရဲ့လူနေမှုအဆင့်တန်းမြင့်မားလာစေရေးကိုအကောင့်ထဲပေါ်သွားမယ်လို့ရေဘူးရဆန်းဆန်းပြောဆိုထားပေမဲ့လည်းပြည်သူတွေအနေနဲ့အစိုးရသိရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာခိုင်မာတိကျတဲ့မူဝါဒတွေသိရဖို့ညှော်လင့်နေကြတာကိုသတိထားမိပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဥဆန်မိုးဝေကပြောပြမှာပါရှင်
။ American ပြည်ထောင်စု Louisiana ပြည်နယ် Baton Rouge မှာတနင်္ဂနွေနေ့ကမျက်နှာဖုံးစုတနတ်သမားကမောင်းမြန်တနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ရဲရရှိ၃ဦးသေဆုံးသွားတဲ့ပြည်နယ်ပတ်သက်ပြီးတော့သမ္မတ Barack Obama ကပြစ်တင်ရှုံချလိုက်ပြီးဒီလိုမျိုးတွေမကြာခဏဖြစ်ပွားနေတယ်လို့ရုပ်သံကတစ်ဆင့်ပြောဆိုလိုက်ပါတယ်။ဒါဟာနိုင်ငံဝင်နှန်းနေပေါ်တရားဥပဒေစိုးမိုးမှုပေါ်အရက်ဖက်လူမှုအတိုင်းဝိုင်းပေါ်သူရဲဘော်ကြောင့်နဲ့တိုက်ခိုက်မှုတရားဖြစ်တယ်လို့လည်းပြောဆိုလိုက်ပြီးတော့အကြမ်းဖက်မှုနောက်ပိုင်းမှာသဘောထားကွဲလဲစေတဲ့အပြောဆိုတွေကိုချောင်းချင်ကြဖို့သမ္မတကတိုက်တွန်းလိုက်ပါတယ်။တနတ်သမားတည်ဆုံသွားကြောင်းအာနာဘယ်နီယာပြောပါတယ်။ပြစ်ခတ်သူဟာအသက်29နှစ်အရွယ် Gavin Eugene Long ဖြစ်တယ်လို့သိရပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး John Kerry ကတူရကီနိုင်ငံမှာတောက်ကြံလေးကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုမှာအမေရိကန်ပါဝင်ပတ်သက်မှုရှိနေရဆိုတဲ့ပြောကြားချက်ကိုညှင်းဆိုလိုက်ပြီးဒီဆွတ်ဆွဲချက်ဟာတိတ်ကိုတာဝန်မဲ့ရကြတယ်လို့ CNN သတင်းဌာနကတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်တူရကီသမ္မတရာစစ်တာယစ်အာဒိုဝါကအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့တူရကီဘာသာရေးခေါင်းဆောင်ဖြစ်တဲ့ဖာတူလာဂူလန်ဟာဒီအာဏာသိမ်းမှုကိုစီစဉ်သူလို့ဆွတ်ဆွဲလိုက်ပြီးတော့သူ့ကိုပြန်လွှဲပေးဖို့တောင်းဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးရေရှည်တည်ရန်ခိုင်မြဲမှုဟာတူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကစစ်တပ်အာဏာသိမ်းမှုကြိုးစားခဲ့တာကိုတူရကီအစိုးရကဘယ်လိုကင်တွင်ဖြေရှင်းမှာလဲဆိုတဲ့အပေါ်မှာမူတည်နေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားကြီးမူဝါဒကျွမ်းကျင်သူတွေကပြောဆိုကြပါတယ်ခင်ဗျာ
ကျေးဇူးပါဦးဆက်မိုးဝေဒါကတော့သတင်းချင်းချက်ကိုတင်ဆက်ခဲ့တာပါဒီကနေ့မနေ့စီစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုနာကမ်မင်ပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ကင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.